Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ။ American ပြည်တော်စုမြို့တော် Washington DC ကနေ2024ခုနှစ် March 17ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ဒီစီစဉ်ကိုရေဒီယိုကလည်းလိုက်ထုတ်မီတာ30နဲ့49လိုက်လက်မီတာ190အပြင် VOA ရဲ့ YouTube နဲ့ Facebook ဆောင်မျက်နှာတွေကလည်းကြီးစုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
ပါလက်စတိုင်းကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့ဂါဇာကမ်းမြောင်မှာယာယီစိတ်ကမ်းတစ်ခုတည်ဆောက်ရေးအတွက် American စစ်သည်တော်ဒဇင်းဟာမြေရဲပင်လယ်ဒေသကိုထွက်ခွာသွားပါပြီ Ukraine အနေနဲ့အလံဖြူပြဖို့တက်သည့်အင်အားရှိရမယ်ဆိုပြီး Russia နဲ့စိတ်ဆက်ညှိနှိုင်းဖို့ပုတ်ရဟန်မင်းကြီး Francis ကမှတ်ချက်ပေးခဲ့တဲ့အပေါ်Ukraine ဘက်ကတုံ့ပြန်ဝေဖန်ပါတယ်။ Saudi Arabia နိုင်ငံရဲ့ကောင်းကင်ယံမှာတိုင်းငွေတွေနဲ့ညကလာကျန်းကိုတွေ့မြင်ခဲ့ရတဲ့အတွက်ကမ္ဘာတဝန်း Muslim 1.8 billion လဲကအများအပြားတို့အတွက် Ramadan ဥပုသ္တစတင်ပါပြီ
။အဲ့ဒီလိုထိတ်တန့်ရောက်တိုင်းငွေပြင်ခီနီနယ်ကတိုက်ပွဲတွေနဲ့သွေးဆိုးနဲ့ပတ်စံတွေအကြောင်းကိုလည်းကြီးစုနားဆင်မှာဖြစ်ပါတယ်။အပတ်စဉ်အစီအစဉ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမတ်စုများမြမပြိမပေးစာနဲ့ထူးခြားစံပြသတင်းများစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်သတင်းတွေကိုကိုသားညူ
ဒုက္ခတွေ့နေကြတဲ့ပါလက်စတိုင်းပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေတိုးပေးနိုင်ဖို့ဂါဇာကမ်းမြောင်ဒေသမှာယာယီစိတ်ကမ်းတစ်ခုတည်ဆောက်ရေးအတွက်အမေရိကန်စစ်သမောဒဇင်မြေရဲပင်လယ်ဒေသကိုထွက်ခွာလို့သွားပါပြီ။ဒါပေမဲ့ဒီစိတ်ကမ်းတည်ဆောက်ပြီးစီးပြီးတော့ကုညီရေးလုပ်ငန်းတွေလုပ်နိုင်ဖို့နှစ်လလောက်ထိကြာနေကြီးရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။General France S. Besson စစ်သည်မော်ဟာ Virginia ပြည်နယ်မှာရှိတဲ့ American ရေတပ်စခန်းကနေပြီးတော့ထွက်ခွာသွားပြီလို့အာရှဒီအရှေ့အလယ်ပိုင်းဒေသနဲ့တောင်ပိုင်းကိုကြီးကြပ်ရတဲ့ကမ္ဘာအလယ်ပိုင်း American စစ်ကိုကိဌာနကထုတ်ပြန်ထားတာပါအခုဒီတိဆောက်မဲ့ယာယီစိတ်ကမ်းကနေပြီးတော့အစားအစာနဲ့စီးပွားအကူအညီတွေဖြန့်ဝေမှာဖြစ်ပြီးတော့အဲ့ဒီမှာတော့ဒီအကူအညီတွေတဲလက်နက်တွေပါမပါဆိုတာကိုအစ္စရေးစစ်တပ်ကစစ်ဆေးမှာဖြစ်ပါတယ်ဂါဇာမှာဟာမတ်စ်တို့ဒီအာဏာရလာပြီး2009ခုနှစ်ကတည်းကဂါဇာကမ်းရိုးတစ်လျှောက်မှာအစ္စရေးကရေတပ်နဲ့ပိတ်ထားတယ်လို့ဂါဇာမှာလည်းစစ်ကမ်းမရှိတဲ့အတွက်ကြောင့်မလို့အကူအညီပေးရေးယာယီစစ်ကမ်းတစ်ခုတည်ဆောက်ဖို့လိုအပ်နေတာပါ။မကြာခင်မှာတော့ဒီ Cyprus ကနေပြီးတော့လာမဲ့အကူအညီပေးရေး Spain သင်္ဘောတစ်စင်းကလည်းလာရောက်ဖို့ရှိနေပြီးတော့အဲ့ဒီမှာပါမဲ့အစားအသောက်တန်ချိန်200ကိုဂါဇာကကမ်းခြေတစ်ခုမှာခြားပေးနိုင်ဖို့စစ်ကမ်းအကြမ်းတစ်ခုကိုတည်ဆောက်ခဲ့ရပါတယ်။ရမဒန်ဥပုလမှာစမယ်ဆိုပြီးတော့ပြစ်ခတ်ရစဲယူဖို့မျှော်လင့်ထားကြပြီးမဲ့လေအခုချိန်တည်းကဂါဇာမှာနှစ်ဖက်သဘောတူညီချက်မရသေးပါဘူးယူကရိန်းအနေနဲ့အလံဖြူပြဖို့တတ်တည်အင်အားရှိရမယ်ဆိုပြီးတော့ရုရှားနဲ့စစ်ဆက်ညှိနှိုင်းဖို့ဘိုဟမ်မင်းကြီးဖရန်စစ်ကမှတ်ချက်ပေးခဲ့တဲ့အပေါ်မှာယူကရိန်းဘက်ကတုံ့ပြန်ဝေဖန်ပါတယ်ယူကရိန်းအလံတော်ဟာအဝါရောင်နဲ့အပြာရောင်ဖြစ်ပြီးတော့ဒီအလံနဲ့ပဲရှင်သန်မယ်တည်ဆုံးမယ်အောင်ပွဲကိုရယူမယ်ယူကရိန်းမှာတခြားအလံလွှင့်စရာမရှိဘူးလို့ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကလေးပါကလူမှုကွန်ရက်ပေါ်မှာတုံ့ပြန်ပြီးတော့ဘယ်တော့မှလက်နက်ချမှာမဟုတ်ဘူးလို့လည်းကြုံဝါပြောဆိုပါတယ်။ဗိုလ်ရဲမင်းကြီးအနေနဲ့ကောင်းမွန်တဲ့ဘက်မှာရက်တည်ပြီးတော့စစ်ဆက်ညှိနှိုင်းရေးလို့ခေါ်တဲ့တခြားတစ်ဖက်မှာပြရက်ဖို့ယူကရိန်းနိုင်ငံရဲ့ဝန်ကြီးကလည်းတိုက်တွန်းရေးသားပါတယ်။ငင်းငယ်ရေးအတွက်စင်စစ်မပြတ်စုမုံတောင်းပေးတဲ့အတွက်လည်းကျေးဇူးတင်ပြီးတော့ဗိုလ်ရဲမင်းကြီးအနေနဲ့ယူကရိန်းကိုလာရောက်လဲပတ်ဖို့သူတို့မျှော်လင့်ထားပါတယ်လို့လည်းဆိုပါတယ်။ဗာတီကန်ပြောခွင့်ရသူကဖြည့်ရှင်းချက်ပေးရမှာတော့ပေါ်ရမ်းမင်းကြီးအနေနဲ့ခုလိုပြောဆိုတာဟာယူကရိန်းကိုလက်နက်ချဖို့မဟုတ်ဘဲနဲ့ရန်လိုမုန်တီးမှုတွေကိုရက်စဲပြီးတော့အပြစ်ခတ်ရက်ဖို့စစ်ဆန်ညှိနှိုင်းရတဲ့တပ်တီကိုတိုက်တွန်းတာပါဆိုပြီးတော့ပြောပါတယ်။ပေါ်ရမ်းမင်းကြီးနဲ့ဆွစ်ဇာလန်သတင်းဌာနတစ်ခုဒီပြီးခဲ့တဲ့လမင်းမြန်ကန်အတွင်းမင်းမြန်တဲ့သူကယူကရိန်းကကမန်ကထလုပ်တဲ့ညှိနှိုင်းမှုကိုရည်ညွှန်းပြီးတော့အလံဖြူဆိုတဲ့အသုံးနှုတ်ကိုသုံးနှုတ်တာလို့ပေါ်ရမ်းမင်းကြီးကဒီတုံ့ပြန်မှတ်ချက်ပေးခဲ့တာဆိုပြီးတော့ဗာတီကန်ပြောခွင့်ရသူကရှင်းပြထားပါတယ်။အရေးပေါ်အခြေအနေကြီးညာထားတဲ့ဟေတီနိုင်ငံတွင်းမှာအမေရိကန်တန်ယုံဝန်ထမ်းတချို့ကိုလေနဲ့ထုတ်ပြီးတော့တန်ယုံလုံခြုံရေးအတွက်ဒီအမေရိကန်တပ်ဖွဲ့တွေချထားဆောင်ရွက်ခဲ့ရတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ဟေတီနိုင်ငံတွင်းမှာဂိုင်းဖွဲ့အကြမ်းဖက်မှုတွေဟာအစိုးရတည်မြဲမှုကိုပါချင်းချောက်လာနေပြီးတော့ထောင်နဲ့ချီတဲ့မြို့ကန်တွေကလည်းအိုးရင်စွန့်ခွာပြီးတော့ထွက်ပြေးကြရတဲ့ဒီနိုင်ငံတွင်းမှာအကျက်သေးဆူစိုက်နေပါတယ်။လေနဲ့အပို့အကျိုးဆောင်ရွက်မှုတွေကိုကမ္ဘာတဝန်းတန်ယုံလုံခြုံရေးဆိုင်ရာစံထားဆောင်ရွက်ချက်အတိုင်းပဲဆောင်ရွက်ခဲ့တာဖြစ်ပြီးတော့ဒီစစ်လေရင်မှာဟေတီနိုင်ငံသားဘသူကိုမှတင်ဆောင်တာမျိုးမရှိခဲ့ဘူးလို့ကမ္ဘာတောင်ကျန်အမေရိကန်စစ်ကူကေးဌာနကကြေညာချက်မှာဖော်ပြပါရယ်ဟေတီဝန်ကြီးချုပ်ဖြစ်တဲ့အေရီယာဟန်ရီဟာနာရူဘူမှာရောက်ရှိနေပြီးတော့ကုလသမဂ္ဂကကြောထောက်နောက်ခံပြီးပဲတပ်ဖွဲ့စစ်လူရေးအတွက်ညှိနှိုင်းနေချိန်မှာပဲတိုင်းပြည်တွင်းမှာကြမ်းဖက်တိုက်ခိုက်မှုတွေတိုးလာတဲ့နောက်တော့တနင်္လာနေ့နှောင်းပိုင်းမှာတိုင်းပြည်အရေးပေါ်အခြေအနေကြီးညာလိုက်ရတာပါနိုင်ငံတွင်းမှာဂိုင်းဖွဲ့အကြမ်းဖက်မှုတွေကြောင့်နိုင်ငံတကာလူစိတ်တွေကိုပါပိတ်ထားပြီးတော့အမေရိကန်ကနေဒါစတဲ့နိုင်ငံခြားသားအများပြားလည်းပိတ်မိနေပါတယ်။ဂိုင်းဖွဲ့တွေဟာရဲဌာနတွေအချင်းထောင်တွေနဲ့အဓိကကျတဲ့စစ်အုပ်အဆောက်အုံတွေကိုတိုက်ခိုက်ပြီးတော့ဝန်ကြီးချုပ်နှုတ်ထွက်ပြီးဖို့အထိတောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ။
American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် View American တိုင်းရဲ့တင်္ဂလာနေ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ပါကစ္စတန်နိုင်ငံမှာအချင်းကျနေတဲ့ဝန်ကြီးချုပ်ဟောင်းအီမရခန်ကိုထောက်ခံတဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေကိုပါကစ္စတန်ရဲတွေကတင်းလို့နေမှာဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ပြီးခဲ့တဲ့ထူးထူးရွေးကောက်ပွဲအတွင်းမင်းမတမာမှုတွေရှိခဲ့တဲ့ဆူရဆွဆွဲချက်နဲ့နိုင်ငံတကာမှာဆန္ဒပြကြတဲ့အချိန်မှာအခုလိုမျိုးဖမ်းဆီးမှုဖြစ်တာပါ။ဝန်ကြီးချုပ်ဟောင်းခန်းရဲ့ပါတီဖြစ်တဲ့ PDI ပါတီကတော့လူရည်ထူထပ်တဲ့ပန်ချက်ပြည်နယ်မှာညီညွတ်စွာဆန္ဒပြနေကြတာကိုရဲတို့ကဝင်ရောက်နှောက်ယှက်ပြီးတော့ဖမ်းဆီးခဲ့တာဆိုပြီးတော့ထုတ်ပြန်ပါတယ်။ရုပ်မြင့်တန်ကြားမှာတွေ့ရတဲ့ပုံရိပ်ဒီမှာတော့ပြည်နယ်ရဲ့မြို့တော်လာဟိုနဲ့ဒေသအတွင်းနေရာတချို့မှာပါတီအကြီးတန်းခေါင်းဆောင်တွေနဲ့အလို့သမားတွေကိုလုံခြုံရေးတပ်ဖွဲ့တွေကဝိုင်းထားတာကိုတွေ့ရပါတယ်။ဖမ်းထားတဲ့စနားပြသူတွေကိုဘယ်ပြစ်မှုနဲ့ရေးယူမလဲဆိုတာကိုတော့အာဏာပိုင်တွေကမပြောသေးပါဘူး။မဲပတ်တမာမှုတွေနဲ့လုပ်ပိုင်ခွင့်ကိုခိုးယူသူတွေဆိုပြီးတော့စနားပြနေကြတဲ့လူပေါင်း100ကျော်ဖမ်းဆီးထိန်သိမ်းခံထားရတယ်လို့အတိုက်ခံ PDI ပါတီကထုတ်ပြန်ပါတယ်။စနားပြဝရီကိုနှိမ့်နေတဲ့ပုံမှာ PDI ပါတီဘက်ကရှုံချပြီးတော့ဖန်စီထားသူအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လဲတောင်းဆိုထားပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်လောင်းဖြစ်တဲ့မော်ဒူဗာနိုင်ငံမှာနှစ်ပေါင်း30တွင်ပြီးခဲ့တဲ့နှစ်နှစ်ကတော့အခက်ခဲဆုံးနဲ့မတိမငင်အဖြစ်ဆုံးကာလတွေဖြစ်တယ်ဆိုပြီးတော့နိုင်ငံကြီးဝန်ကြီးမီဟိုင်းပော့ပ်ဆွိုက်ကပြောပါတယ်။မော်ဒူဗာနိုင်ငံဟာရုရှားရဲ့ချင်းချောက်မှုမျိုးစုံနဲ့ရင်ဆိုင်လာတာဆိုရင်နှစ်ပေါင်း30ကျော်လာပါပြီ။2022ခုနှစ်မှာယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်တဲ့အချိန်မှာတော့အင်ဂျင်ချင်းမော်ဒူဗာနိုင်ငံဟာလည်းနှစ်ဖက်စစ်ပွဲအတွက်မှာကြားညက်စရာဖြစ်လာပါတယ်။မော်ဒူဗာနိုင်ငံရဲ့နယ်နိမိတ်ထဲမစ်ဆိုင်းဒုံးတွေကျလာတာ၊ရုရှားစီကဝေယူနေရတဲ့သဘောဒဏ်ငွေတွေအကြီးအကျယ်ညှော်နေလာတာ၊ငွေကြေးဖောက်ပွားမှုမြင့်တက်လာတာ၊အနောက်နိုင်ငံအစိုးရတွေကိုစန့်ကျင်ပြီးတော့ရုရှားလူလာတဲ့ပါတီတွေရဲ့စန့်ကျင်မှုအပေါ်ပေါက်လာတာစတဲ့အခြေအနေမျိုးတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒါရီမကပဲနဲ့နိုင်ငံလိုက်ချိုးကျလက်ခံရတဲ့ယူကရိန်းဒုက္ခသည်အတော်များများကိုလည်းမော်ဒူဗာနိုင်ငံမှာနေရာပေးထားပါတယ်။ဥရောပသမဂ္ဂကိုဝင်ရောက်ဖို့နဲ့သမ္မတရွေးကောက်ပွဲတွေအတွက်ပြည်သူဆန္ဒခံယူပွဲကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာရုရှားကဆက်ပြီးတော့ဝင်ရောက်ဆွတ်ဖက်မှုတွေရှိနေတဲ့အတွက်လည်းစိုးရိမ်မှုတွေတိုးနေပါတယ်။ဆိုဗီယက်ယူနင်ကနေပြီးတော့1991ခုနှစ်မှာလွတ်လပ်ရေးယူခဲ့တဲ့မော်ဒူဗာနိုင်ငံကိုဆက်ပြီးတော့ဩဇာလွှမ်းမိုးထားတဲ့နေမြေတစ်ခုဖြစ်တဲ့ရုရှားဘက်ကတော့ဆက်ပြီးတော့ရှုမြင်ထားပါတယ်။အစ္စလမ်ဘာသာဝင်တို့ရဲ့အမြင့်မြတ်ဆုံးနေရာတွေတည်ရှိတဲ့ဒီဆော်ဒီအာရေဗျနိုင်ငံရဲ့ကောင်းကင်ဘက်တနင်္လာနေ့ညကလာချမ်းကိုတွေ့မြင်ခဲ့ရတာမို့လို့ကမ္ဘာတဝန်းကမွတ်စလင် 1.8 ဘီလီယံတဲ့ကအများပြားတို့အတွက်ရမဒန်ဥပုလစတင်ပါပြီ။ SP သတင်းဌာနကနေပြီးတော့မတ်လ17ရက်နေ့တနင်္လာနေ့မှာဥပုလစတင်တဲ့အကြောင်းအာဏာပိုင်တွေရဲ့ကြေညာချက်ကိုထုတ်လွှင့်ပါတယ်။ရမဒန်ဥပုလကိုလကိုမြင်တွေ့ရအောင်မှစတင်တဲ့အတွက်နိုင်ငံတစ်ခုနဲ့တစ်ခုကြားမှာတော့ဥပုရဲ့စတာမတူပါဘူး။ဒါကြောင့်လည်းပဲအာရှတနိုင်ငံတွေဖြစ်တဲ့ Australia, Brunei, Indonesia, Malaysia နဲ့ Singapore နိုင်ငံတို့မှာတော့တင်းကနေမှာလာချမ်းကိုမတွေ့ရတဲ့အတွက်ဥပုလကိုအင်ကာနေမှာစဝဲမှာပါ။ Gaza ဒေသက Israel နဲ့ Hamas တို့ကြားစစ်ပွဲတွေကြောင့်အရှေ့လေပိုင်းဒေသမှာတော့စိတ်ဆိုးဒေါသဖြစ်နေကြတဲ့အချိန်မှာပဲ Muslim တွေရဲ့ဒီနေ့ဥပုလရာသီစတင်လာတာဖြစ်ပါတယ်။ Gaza ဒေသကစစ်ပွဲတွေနဲ့မတိမငြိမ်မှုအခြေအနေတွေကူးစက်လာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။COVID ကာယောဂါနောက်ပိုင်းငွေကြေးဖောင်းပွားမှုတွေမြင့်တက်လာတဲ့အတွက်လေဒီကိုစင်းထုံးတွေဟာတည့်ရည့်မြင့်တက်တာကိုကြုံနေရတဲ့အချိန်ဖြစ်ပါတယ်ခင
်ဗျာ။တနင်္လာနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုသားညူကကြေညာဖိကြတာပါ။အခုတော့သတင်းဆောင်ပါတွေကိုကြည့်ကြပါပါတော့မယ်။ကရဒီတာခေါ်ခင်းနီပြည်နယ်ဖန်းဆောင်မြို့မှာခင်းနီပူပေါင်းတက်တဲ့စစ်ကောင်စီတပ်တို့အကြတိုက်ပွဲပြင်းထန်လာတာအခုဆို10ရက်ကျော်လာပါပြီ။စစ်ကောင်စီတပ်ဟာစစ်ရေးရဗျူဟာကျတဲ့စခန်းကုန်းတစ်ခုကနေစုတ်ခွာသွားပြီလို့ခင်းနီမျိုးသားများကကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောပါတယ်။ဖန်းဆောင်မြို့တိုက်ပွဲသတင်းပေးပို့ချက်ကိုနန်းအောင်ကပြောပြမှာပါ။
ပါဆောင်မြို့နယ်မှာကရင်နီပူပေါင်းတပ်နဲ့စစ်ကောင်စီတပ်တို့အကြားနှစ်ဖက်တိုက်ပွဲပြင်းထန်နေတာပြီးခဲ့တဲ့ February 29ရက်ကစပြီးတော့အခုဆိုရင်10ရက်ကျော်ရှိလာပါပြီ။စစ်ကောင်စီတပ်တွေဟာစစ်ရဲအရာဗျူဟာကြတဲ့ပါဆောင်မြို့အစွန်ဖျားစီတီကုန်းစခန်းကနေဆုတ်ခွာသွားပြီလို့ကရင်နီအမျိုးသားများကကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုပြောပါရယ်။
ဖာဆောင်မြို့ထဲမှာတော့အခုချိန်ထိထိတွေ့တိုက်ပွဲတွေကရှိနေတော့ပဲပေါ့နော်အလောဆယ်မှာစစ်ကောင်စီတပ်ရဲ့ဒါဟိုမြို့ထဲမှာဖြန့်ထားတဲ့သူရဲ့လှုပ်ရှားတပ်တွေသူရဲ့ဒီမြို့ရဲ့စီတီကောင်ကအကုန်စခန်းတွေခဏနေသူတို့ပြန်ဆော့ပြီးတော့သူတို့အခြေဆိုင်တပ်ရင်းတွေထဲကိုပြန်ပြီးတော့ဆော့ခေါ်တော့တဲ့အခြေအနေမျိုးဖြစ်သွားပါပြီစစ်ကောင်စီတပ်ဖက်ကဟိုမြို့ထဲကိုတော့ဒါလေရင်နဲ့ပုံချတိုက်ခိုက်တာတွေအဆင်ပြေလုပ်နေတာတွေတော့ရှိပါတယ်
ဒီဆက်ရကြော်ကြတိုက်ပွဲအတွင်းမှာနှစ်ဖက်ထိခိုက်သေးဆုံးတာရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ဘလောက်အထိအခိုက်ရှိတယ်ဆိုတဲ့စီးရင်အသေးစိတ်ကိုတော့ပြောမသွားပါဘူး။မြန်မာစစ်ကောင်စီဘက်ကလည်းဖားဆောင်တိုက်ပွဲနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဖားဆောင်မြို့အခြေဆိုင်စစ်ကောင်စီတပ်ရင်းကအရသာတချို့ကိုဖမ်းဆီးထားတယ်လို့လည်း KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေးဆိုးက VOA ကိုပြောပါတယ်။
ဖားဆောင်အခြေဆိုင်တုံးကတထမှာပေါ့နော်ပြည်သူအချို့ကိုစစ်ကောင်စီတပ်ကဒါလူသားတိုင်းဖြစ်နေဖမ်းဆီးခေါ်ဆောင်ထားတာမျိုးရှိတယ်လို့ပြောပါတယ်ပြည်သူတွေရဲ့အရေးအတွက်ဥယေကိုတော့ကျွန်တော်တို့အတိအကျမသိသေးဘူးဒါပေမဲ့အဲ့တထမှာဒါပြည်သူတွေကိုဒါလူသားတိုင်းဖြစ်နေဖမ်းဆီးခေါ်ဆောင်ထားတာရှိတယ်လို့ကျွန်တော်တို့ရှင်းလင်းပြီးတတိပေးဖို့ချက်ရသိရပါတယ်ခင်ဗျာ
ခလရတုံးကတရင်ကအယသားပြည်သူတချို့ကိုလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်ထားတဲ့ပတ်သက်လို့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသလိုကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူငွေရေးဝန်ကြီးဦးအောင်ဝင်းဦးကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လို့စက်ပိတ်ထားပါတယ်။ဖားဆောင်မြို့မှာဆိုရင်အင်ဂျီ300လောက်ရှိပြီးတော့လူဦးရေ3000လောက်နေထိုင်ကြတာပါ။ပြည်ခဲ့တဲ့2023ခုနှစ်ထဲဖားဆောင်မြို့နယ်နဲ့မဲဆက်မြို့နယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်အများစုသိမ်းရှောင်နေကြရပြီးမြို့ရဲမှာလူသထောင်ဝန်းကျင်သာရှိရှိတယ်လို့သိရပါတယ်။အခုတခါမြို့ရဲမှာပါတိုက်ပွဲဖြစ်ပွားနေတဲ့အတွက်ကြံအရသားတွေပါထပ်မံသိမ်းရှောင်နေကြရတယ်လို့ကရင်နီလူအခွင့်ရေးတီထောင်သူကိုပညာက VOA ကိုပြောပါတယ်။လက်ရှိမှာတော့လူရဲမှာလူရကနားလောက်ပိတ်မိနေပြီးတိုက်ပွဲတွေကြားပိတ်မိနေသူတွေကိုအသက်အန္တရာယ်ဆွေးမိတယ်လို့လည်းကိုပညာကပြောပါတယ
်လူထုတွေအတွက်ကတော့ဆိုရင်မူရရှိတော့ဗောနော်ပုံမွေးရှိတယ်အထူးဖြင့်ကစစ်ပွေးဒီတိုက်ပွဲတွေမှာပိတ်မိနေတော့ကျွန်တော်အသက်အန္တရာယ်အတွက်ဆိုရင်ရတယ်နောက်တချို့လည်းထွက်ပြေးလာတဲ့ချက်ချင်းမှာဟိုစာနာရေးကားတဲ့အဝတ်ထည်တွေမပါလာတဲ့အများကြီးရှိတော့ဗောနော်ဟိုနောက်တချို့တန်ရာရတယ်အဲ့ဒီတွေ့လဲသူတို့တွေ့လဲဆိုရင်မိတော့ဗောနော်
တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့မြေပြင်သတင်းတွေအရသိရပါဗျ။စစ်ကောင်စီလေကြောင်းတိုက်ခတ်မှုကြောင့်မတ်လ6ရက်နေ့အထိအရသာ5ဦးသေဆုံးပြီး20ဦးထိခိုက်ဒဏ်ရာရရှိပြီးတော့ဘုံကြီးကျောင်းတွေနေအိမ်တွေ120လောက်မီးလောင်ထိခိုက်ပျက်စီးမှုရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါဗ
ျ။ဖားဆောင်တိုက်ခိုက်မှုလို့ပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအရသားတွေကိုထိခိုက်စေတဲ့အတွက်ဆိုပြီးစစ်ကောင်စီကိုလင်းစီဖြတ်တောက်ရေး3ရက်တာလှုပ်ရှားမှုတရားဒီနေ့မတ်လ10ရက်ကစပြီးလှုပ်ဆောင်နေကြကြောင်းတက်ကြွလှုပ်ရှားသူတွေကပြောကြပါတယ်။ဒီကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုရဲမုံကပြောပြမှာပါ
။အရသားတွေအများဆုံးတေကြေထိခိုက်ရတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုရပ်တန့်နိုင်မှုအတွက်လင်းရင်စီဖြတ်တောက်ရေးလှုပ်ရှားမှုတစ်ခုကိုမနေ့တနင်္ဂနွေကစပြီးသုံးရက်ကြာလှုပ်ဆောင်သွားမယ်လို့တက်ကြွလှုပ်ရှားသူတွေက VOA ကိုပြောပါရယ် Facebook ဓာတ်ပုံ campaign Twitter campaign စသဖြင့်ဒီလူမှုကွန်ရက်တွေပေါ်ကနေစစ်ကောင်စီကိုလင်းရင်စီမယောင်းချဖို့နိုင်ငံတကာကိုတိုက်တွန်းသွားကြမှာပါ။ဥဆောင်ပါဝင်တဲ့ Black Money အဖွဲ့ရဲ့သူတည်နာပိုင်းတာဝန်ခံဖြစ်တဲ့ပိုင်သူတက က campaign လုပ်ရတဲ့ရည်ရွယ်ချက်ကိုပြောပါရယ်
ဒီလိုမျိုးအရန်ကိုဆိုးွားတဲ့ဒီစစ်တပ်ရဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကျွန်တော်ရပ်တန့်ဖို့အတွက်အရေးတကြီးလိုအပ်နေတယ်ပေါ့နော်။ဆိုတော့တစ်ချိန်တည်းမှာလည်းပဲဒီကျွန်တော်တို့ဟိုစစ်တပ်ကမြေပြင်မှာသူ့ရဲ့အာဏာတရားမှုကကျွန်တော်တို့တိကျစွာကိုယောနေလာတဲ့အချိန်မှာဒီလေကြောင်းကိုအားပြုပြီးတော့မှတိုက်ခိုက်ရေးတွေဆက်စင်ရေလုပ်တယ်ပေါ့နော်။ဆိုတော့ဒါတွေကိုရပ်တန့်နိုင်ဖို့ဆိုရင်ပထမဦးဆုံးကျွန်တော်တို့အရေးတကြီးလိုအပ်တာစစ်တပ်ရှုရောက်ရှိနေတဲ့လေရင်စီဒီဖြတ်တောက်ရေးကအရန်ရေးကြည့်ရပေါ့နော်။ဆိုတဲ့အတွက်ကြောင့်မို့ကျွန်တော်2024မှာလေရင်စီကိုအဓိကထားဖြတ်တောက်ဖို့အတွက်ကျွန်တော်တို့ဟိုဥတည်ပြီးတော့လှုပ်ရှားနေတာဖြစ်ပါတယ်ပေါ့နော်။
အခုလှုပ်ရှားမှုမှာအင်္ဂီအဖြူဝစ်စင်ပြီးစက္ကူအဖြူပေါ်မှာအမေရိကန်၊အင်္ဂလန်၊ဥရောပနိုင်ငံတွေကလေရင်စီပိတ်ပေးဖို့လောင်စာစီပို့ဆောင်ရေးရေချောင်းအာမခံခြေတွေဖြတ်တောက်ပေးဖို့ဒီလိုစာရင်းတွေရေးသားပြီးဓာတ်ပုံရိုက်တင်ကြတာပါအမေရိကန်၊အင်္ဂလန်၊တရုတ်၊ဥရောပ၊ရုရှား၊ထိုင်း၊စင်ကာပူ၊အိန္ဒိယစတဲ့နိုင်ငံတွေကကုမ္ပဏီတွေဟာရန်ကုန်၊တိလဝါ၊စိတ်ကင်းအယောက်စီတွေကိုပို့ဆောင်ပေးနေတယ်လို့သွေးစွန်းငွေအဖွဲ့ Black Money ကထုတ်ပြန်ထားပါတယ်မလေးရှား VNN ကလည်းအလားတူရောင်းချကြပါတယ်Jet A1 အမျိုးအစားလေယာဉ်စီတွေကိုတီလဝါစိတ်ကမ်းမှာပဲတူလောင်ထားကြောင်းဒီအဖွဲ့ကပြောပါတယ်ဒီလေယာဉ်စီတွေကိုရောင်းချနေတဲ့ Petro China, Exxon Mobil, Chevron, Thai Oil ဒီကုမ္ပဏီတွေကအကျိုးအမြတ်ထက်လူသားချင်းစာနာမှုဘက်ကိုပို့ပြီးအလေးထားတင်တယ်လို့သွေးစွန်းငွေတိုက်ဖြတ်ရေးလှုပ်ရှားသူတွေကပြောပါတယ်ကရင်ပြည်နယ်ဒီမော့ဆိုအနောက်ဘက်အခြံက ကြီးရွာစတဲ့ကြောင်တချို့ကိုလေရင်နဲ့ပြစ်ခတ်ခဲ့တာမှာကလေးငယ်တွေတေဆုံးခဲ့တဲ့အထောက်အထားဓာတ်ပုံတွေနဲ့အခြားလေကြောင်တိုက်ခိုက်မှုမှာအရက်သားတေဆုံးခဲ့ရတဲ့ဒရင်တွေကိုစစ်ကောင်စီကမဟုတ်မှန်ကြောင်တုံ့ပြန်ခဲ့ဘူးပါတယ်။တေဆုံးငွေဖြတ်တောက်ရေးလှုပ်ရှားမှု Black Money Campaign အဖွဲ့ဟာစစ်ကောင်စီရရှိနေတဲ့ရေနံနဲ့သဘာဝတန်ငွေကဝင်ငွေကိုဖြတ်တောက်ဖို့တန်ယုံတွေမှာအခွင့်မဆောင်ကြဖို့လည်းတိုက်တွန်းနေပါတယ်။မကြသေးခင်ကတေဆုံးခွန်ဖြတ်တောက်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဂျပန်ရောက်မြန်မာနိုင်ငံသားတဦးကအခုလိုပြောပါတယ်။
အဓိကတော့ဒီအစ်စ်ကောင်စီစီသွေးစွန်ကိုနေမစည်းစင်းဖို့ဆိုရင်ပေါ့နော်ဒီပြပရောက်တဲ့အနေနဲ့က passport တန်တိုးတော့မှဒီသွေးစွန်ကိုနေဆောင်မှဖြစ်တယ်ပေါ့နော်အဲဒီတော့ passport တန်မတိုးဆိုရင်ဒီအချမ်းပတ်စစ်ကောင်စီရဲ့ဒီအာဏာလုတယုံနေတဲ့ပတ်သက်စရာမလိုဘူးပေါ့နော်အရှောင်းနိုင်ငံဒီထဲမှာဆိုရင်ဂျပန်နိုင်ငံကဒီ passport တန်ကုန်ဆုံးနေလဲ visa ဆက်လက်ထုတ်ပေးတယ်ဆက်လက်နေထိုင်ခွင့်ပေးတယ်ဆိုတဲ့နိုင်ငံပေါ့နော်ချင်းကြော်တစ်ခုအနေနဲ့ဒီ reason letter တစ်ချောင်းနှစ်ချောင်းတော့ရေးရတာမျိုးရှိတယ်ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားများအနေနဲ့လည်းဒီသွေးစွန်ကုန်ဖြတ်တောက်လှုပ်ရှားမှုမှာပူးပေါင်းပါဝင်လို့ရတယ်ပေါ့နော
်စစ်ကောင်စီက2023ခုနှစ်နောက်ပိုင်းမှာလေကြောင်းတိုက်ခိုက်မှုပေါင်း1650ကျော်လုပ်ခဲ့ပြီးအရက်သား1000ကျော်သေဆုံးခဲ့တယ်လို့ညံလင်းတဲ့သုတေသနအဖွဲ့ကထုတ်ပြန်ထားပါတယ်လူပေါင်း900ကျော်ထိခိုက်ခဲ့ကြောင်းလည်းသုတေသနအဖွဲ့အစည်းအဝေးကထုတ်ပြန်ထားကြပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site တွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မြန်မာပြည်မှာသွေးစွန်းစုံတိုက်ခိုက်မှုတွေဟာလေကြောင်းကတိုက်ခိုက်မှုတွေဖြစ်ကြပါတယ်။ဒီအတွက်သုံးငွေတွေဟာသွေးစွန်းနဲ့ငွေတွေပါပဲ။အပြစ်မဲ့တဲ့အရသာပြည်သူတွေပေါ်စစ်ကောင်စီရဲ့ဖိတိတ်တိုက်ခိုက်မှုတွေကိုအထီးရောက်ဆုံးတားဆီးဖို့လင်းစင်တင်ပို့ရောက်ချမှုတားမြစ်ချက်မှာမြမအိမ်ကြီးချင်းတွေနဲ့ဒေသတွင်းနိုင်ငံတွေပူးပေါင်းပါဝင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါတယ်။မိုင်းဂျန်တိုင်းက Zoom ကနေဆက်သွယ်မေးမြန်းထားတာကိုကြည့်ရှုနားဆင်ကြရအောင်ပါ။
Atrocities, the tragedies, the burden of pain and sacrifice are every day, but that we need to remind ourselves and to speak out.
ဒါကတော့ညယောက်ကုလသမဂ္ဂဌာနချုပ်မှာတောက်ချာနေကပြုလုပ်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားမှာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အမီနာမိုဟာဒ်မက်ကမြန်မာဂါဇာနဲ့ဆူဒန်အပါအဝင်ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေမှာရက်ဆက်ကြမ်းကြုတ်မှုတွေရင်ဆိုင်နေရတဲ့အရဲသားပြည်သူတွေနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းသွားတာပါ။ဒါကြောင့်မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ကုလသမဂ္ဂမှာဘာတွေဆောင်ရွက်နေကြသလဲ၊ဘလို့အခြေအနေတွေရှိနေပါသလဲ။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကိုမေးမြန်းထားပါရရှင်။
ဟိုကုလသမဂ္ဂမှာတာမတ်ကြီးအပါဝင်နောက်မြန်မာနိုင်ငံဆိုင်ရာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ဒီနောက်အဲလိုတောမ်အန်ဒရူးစတိုးတို့ပါတော့အမြဲတမ်းပြောနေသတိပေးနေတာပေါ့နော်မြန်မာနိုင်ငံတွင်းမှာဒီကောင်စီဘက်ကတဖြည်းဖြည်းသူတို့တွေရဲ့အရှုံးတွေပို့ပြီးတော့များလာလေဟိုပြည်သူတွေပေါ်မှာပုံပြည့်ဆက်မဲ့အတိုင်းဒါကြီးမားလာဖို့ရှိတယ်ဆိုတာထောက်ပြထားတော့ကုလသမဂ္ဂဘက်ကဒီမြန်မာအရေးမှာပို့ပြီးတော့ထိတိယောက်ဆောင်ရွက်နိုင်တဲ့အခြေအနေရောဘယ်လိုရှိလဲရှင
်ဟိုဒီလိုမိကုန်းနေကြတိုင်းဘာပဲပြောပြောပေါ့နော်ကျွန်တော်တို့တွေကတကယ်ကိုပေါ့နော်စိတ်မသက်မသာဟာဖြစ်ရတယ်ဘာလို့လဲဆိုတော့ဟိုစပြီးတော့ကျွန်တော်တို့ဒီ2021 April May ပေါ့နော်အထူးသဖြင့်အဲ့ဒီကကျွန်တော်တို့ကနေပြီးတော့ R2B ပေါ့နော် responsibility to protect တို့ no fly zone လို့ကျွန်တော်တို့ကြဲကြဲလောင်လောင်ပေါ့နော်ကျွန်တော်တို့ပြည်သူတွေမြေပြင်မှာတကယ်ကိုကြဲကြဲလောင်လောင်တောင်းဆိုခဲ့တယ်ပေါ့နော်အဲ့တောင်းဆိုတဲ့ဥစ္စာတွေလည်းအဲကျွန်တော်တို့တွေနိုင်ငံတကာအသိအောင် set လုပ်ခဲ့တယ်ပေါ့နော်နိုင်ငံတကာသိတယ်ကြားတယ် မြင်တယ်ပေါ့နော်ထူးပြင်းဒီလိုမျိုးအတူပင်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေဆိုရင်အဲကျွန်တော်နဲ့ဒီမှာတွေ့ဆုံတဲ့အခါတွေမှာပေါ့နော်အထူးသဖြင့်အရင်ကပေါ့နော်တာဝန်ဟိုယူခဲ့တဲ့ဟိုဥပမာဩစတြေးလျနိုင်ငံသားကြီးဝန်ကြီးလိုမျိုးတာဝန်ယူခဲ့တဲ့လူတွေပါလေဆိုရင်သူတို့ပြန်ပြောတဲ့ဥစ္စာရှိတယ်သူတို့စိတ်မကောင်းဘူးပေါ့နော်ဒီနိုင်ငံတကာအနေနဲ့ကုလသမဂ္ဂအနေနဲ့ဒီလိုမျိုးပြည်သူတွေကတောင်းဆိုနေတော်ညားလဲပေါ့နော်ဘာမှလုံနိုင်ခြင်းမရှိသေးတဲ့ဥစ္စာတော့သူတို့အရန်စိတ်ပြတ်မိတယ်ဆိုတဲ့ဥစ္စာအဲသူတို့ပြောတဲ့ဥစ္စာရှိတယ်ပေါ့နော်ဒါကြောင့်အခုထိတော့ပေါ့နော်ကျွန်တော်တို့တွေဒီလိုမျိုးမြန်မာနိုင်ငံအတွင်းမှာပြည်သူတွေအနေနဲ့ရရဆက်ဆက်အဲဟိုပေါ့နော်တပ်ဖြတ်မှုတွေကြုံနေရတာနောက်ပြီးတော့ဒီခံစားမှုတွေပေါ့နော်ဆိုးရတဲ့ခံစားမှုတွေကြုံနေရတာရက်တန်းရက်နိုင်ဖို့ဟိုကာဝယ်ပေးနိုင်ဖို့အတွက်ကိုကျွန်တော်တို့တောင်းဆိုနေတယ်တောက်လျှောက်ကိုဒီလိုမျိုးအချက်လက်တွေပေါ့နော်ဥပမာဒီပြီးခဲ့တဲ့ရက်ပိုင်းတွေကဒီဒီဟိုမီဒီယာတွေမှာတစ်ဆင့်ပေါ်တဲ့ပေါ့နော်ဒီမှာဟိုဇာတီတော်လိုင်းရဲပေါ်နေရာကိုမီရှိုးတပ်ဖြတ်တဲ့ဥစ္စာတွေအဲအခုရပိုင်းတွင်မှာတချို့တွေမှာနေရာတွေမှာပေါ်တဲ့ပေါ့နော်တကယ်ရရဆက်ဆက်ပေါ့နော်လူတွေကိုအပိုင်းပိုင်းဖြတ်ပြီးတော့တတ်ဖြတ်ထားတဲ့ပုံတွေတကယ်ကိုလူမဆန်တဲ့တကယ်ကို war crimes ကိုအပြည့်ကျူးလွန်နေတဲ့ဥစ္စာတွေကျွန်တော်တို့ OACHR ပေါ့နော် High Commissioner ဆိုလဲလူခွေမဟာမြင့်ကြီးဆိုလဲတောက်လျှောက်သူဒီအခုလူခွေရေအဲကောင်စီအစည်းအဝေးကျင်းပနေပေါ့နော်အဲ့ဒီအခွင့်အရေးတို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ interactive dialogue တို့ဘာလို့မလဲဒါကိုသူတောက်လျှောက်ကိုပြောနေတဲ့ဥစ္စာရှိတယ်ပေါ့နော်ဒါတော့အားလုံးသိတဲ့အတိုင်း UN ရဲ့ဟိုပေါ့နော်ဒီ system မှာဆိုရင်လူခွေရေကောင်စီတို့ဘာလို့ဆိုရင်ဆုံးဖြတ်ချက်တွေလာချမှတ်နိုင်တယ်ပေါ့နော်သူတို့မှာအဲချလိုက်တဲ့ဆုံးဖြတ်ချက်တွေကlegally binding မရှိဘူးเนาะ morally binding ပဲရှိတယ်ပေါ့เนาะတောင်းဆိုတဲ့ဥစ္စာတွေတောင်းဆိုတာပဲရှိတယ်မလုပ်ရင်ဘာ action ယူမယ်ဆိုတဲ့ဥစ္စာတွေမရှိဘူးပေါ့เนาะဒါကြောင့်ဒါတွေနဲ့ဆက်ဆက်ပြီးတော့လာရင်ကျွန်တော်လုံလုံရေးကောင်စီကိုပဲဥတီရမယ်အဲဥစ္စာမျိုးရှိတယ်ပေါ့เนาะထိရောက်တဲ့အရေးယူမှုတွေလုတ်ပေးနိုင်တယ်ဆိုရင်လည်းပေါ့เนาะအနည်းဆုံးတက်တာနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့เนาะဥပမာဒီလေရင်တွေကိုစစ်တပ်ကလေရင်တွေကိုအသုံးပြုပြီးတော့ဘုံကျဲနေရာရပ်တန့်ဖို့အတွက်ဆိုရင်အဲကျွန်တော်တို့ဟို Jeff UN နဲ့ပတ်သက်ပြီးတော့ဗောနော်တတ်နိုင်တယ်များစစ်တပ်ကိုမစည်းစင်းအောင်ကျွန်တော်တို့ wide လုပ်ဖို့လိုတယ်ဗောနော်ဒါကြောင့်တချို့နိုင်ငံတွေလည်းဒါနဲ့ပတ်သက်လို့ targeted sanction တွေချထားတာတော့ရှိတယ်ဒါပေမဲ့အိမ်နီးချင်းနိုင်ငံတွေဒေတာတွင်းနိုင်ငံတွေရဲ့ထိရောက်စွာပူးပေါင်းဆောင်ရွက်မှုတော့လိုတဲ့အတွက်ကြောင့်ဗောနော်အဲ့ဒီအတွက်ကိုလည်းအားလုံးက wide win ထောက်ပြပြီးတော့ဗောနော်လူဆန်ကြဖို့ဟိုဗောနော်ဒီ moral obligation အရာကျွန်တော်တို့ပြည်သူတွေကိုကယ်တင်ပေးကြဖို့ဆိုတဲ့ဥစ္စာကိုလည်းထောက်ပြနိုင်လေပိုကောင်းလေပဲလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ
ာဆော့ဆော့တမတိပြောသွားတဲ့တည်းမှာဒီ R2P เนี่ยตัดสายเนี่ยปกกฎริปอลิดีกุลาตมกะมาโหตําแมจี้ตุ้ยส่งเนี่ยเฉิงไหนเนี่ยပြောสู่ซ้วยด้วยดาရှိရခါကြတော့သူတို့ဘက်ကအဓိကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးကင်တွယ်ဖို့ကအဓိကဘာချက်တွေရှိဟိုစိန်ခေါ်မှုတွေပေါ့ဘယ်လိုချက်တွေရှိနေရလဲရှင
်ဒီလိုမျိုးဟို action oriented ပေါ့เนาะ sanction orientedပါရဆုံးချက်ချက်တခုလုံခြုံရေးကောင်စီကချဖို့ဆိုရင်ခုနပြောတဲ့အမြဲတမ်းအဖွဲ့၅နိုင်ငံကနေပြီးတော့ဟိုဗီတိုမသုံးဖို့လိုတယ်ပေါ့နော်ဒါကြောင့်အခုကတော့အားလုံးသိတဲ့အတိုင်းပေါ့နော်ဟိုအမြဲတမ်းအဖွဲ့ဝင်၅နိုင်ငံထဲမှာစစ်တပ်နဲ့ဆက်ဆံနေတဲ့အမြဲတမ်းအဖွဲ့ဝင်တွေလည်းရှိတဲ့အတွက်ကြောင့်ပေါ့နော်အဲ့ဒီအပေါ်ကိုချင့်ကြင်ပြီးတော့တချို့ပေါ့နော်ကျွန်တော်တို့အားပေးတဲ့အဲဟိုပံ့ပိုးလိုတဲ့နိုင်ငံတွေကတော့ချင့်ကြင်ပြီးတော့ဆောင်ရွက်နေရတယ်ဆိုတဲ့ဥစ္စာတော့အကြမ်းပြင်းအဲနားလည်ထားတဲ့ဥစ္စာမျိုးရှိပါတယ်။ဒါကြောင့်အဓိကကတော့ခုနပြောတဲ့ဗီတိုရဲ့အဲအာနေဂျက်တခုကကျွန်တော်တို့ဘောမှာလည်းလာရိုက်ခတ်နေတဲ့အနေအထားမျိုးရှိတယ်လို့တော့ကျွန်တော်မြင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကဒါကိုလုတ်ဖို့တစ်ဖက်ကလည်းဒါကိုလုတ်နေတယ်။နောက်တစ်ဖက်ကလည်း individual နိုင်ငံတွေအနေနဲ့တတ်နိုင်တဲ့ဘက်ကပေါ့နော်ဒီ Jeff ရဲ့တင်သွင်းခြင်းကိုမဖြစ်နိုင်ဘူး။ဥပမာစစ်တပ်ကိုလက်နက်ရောင်းနေရတယ်မဖြစ်နိုင်ဘူး။တတ်နိုင်ပြီးတော့ဝိုင်းဝန်းပြီးတော့ပေါ့နော်စ조사ဆောင်ရွက်ပေးကြဖို့ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့ကတော့တောက်ချောက်မြစ်တာရက်ခံနေတယ်။ဘာလို့ကျွန်တော်ကခုနအင်ဂျင်ချင်းနိုင်ငံတွေ data တင်းနိုင်ငံတွေကထိရောက်စွာပူးပေါင်းဆောင်ရွက်ဖို့လိုလဲလို့ပြောတဲ့ဥစ္စာမှာလည်းပေါ့နော်ခုန CA ပါတွေဟိုလေရင်စီတို့ပါတော့လည်းပေါ့နော်အခုထိဝင်နေတယ်ဆိုတဲ့ဥစ္စာမျိုးတွေကကျွန်တော်တို့ကြားသိနေရတယ်ပေါ့နော်ဒါကြောင့်အဲ့လိုဝင်နေတဲ့ဥစ္စာကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ပေါ့နော်ကျွန်တော်ဝိုင်းဝန်းနေဆိုတော့တချို့နိုင်ငံတွေကလည်းပြောပါသူတို့တွေအနေနဲ့မြန်မာပြည်သူတွေကိုမထိခိုက်အောင်ပေါ့နော်သူတို့ဟိုဆောင်ရွက်နေတာဖြစ်တဲ့အတွက်ပေါ့နော်တချို့ဥစ္စာတွေ ပြည်သူတွေကိုထိခိုက်တဲ့ဥစ္စာမျိုးတွေရှိတယ်ဆိုရင်လည်းပေါ့နော်ဒီစစ်တပ်ကိုတွားတဲ့လမ်းကြောင်းတွေကိုသူတို့ပိတ်အောင်ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ပြောကြားချက်တွေရှိတော်လဲပေါ့နော်တချို့ဥစ္စာတွေမှာကျွန်တော်တို့ကတိကျတဲ့အချက်လက်တွေဒီထက်ပိုပြီးတော့ထောက်ပံ့ပေးနိုင်တယ်ပေါ့နော်ဥပမာဒီဘယ်နိုင်ငံကနေပြီးတော့ဘယ်နိုင်ငံမှာရှိတဲ့ဘယ်ကုမ္ပဏီကနေပြီးတော့စီရောင်းလိုက်တယ်အဲ့ဒီစီကတစ်ခါလေတိုက်ရိုက်သွားတာမဟုတ်ဘဲနဲ့ဂျာကန်နိုင်ငံတနိုင်ငံသွားတယ်အဲ့ဒီဂျာကန်နိုင်ငံကကုမ္ပဏီကနေပြီးတော့ဒီပေါ့နော်စစ်တပ်နဲ့ရင်းနှီးတဲ့နောက်တနိုင်ငံကိုလည်းသွားရင်သွားမယ်ဒါမှမဟုတ်ရင်စစ်တပ်စီသွားတဲ့ဥစ္စာမျိုးရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေကိုအချက်လက်တွေများသိရတယ်ဆိုရင်လည်းပေါ့နော်ဝိုင်းဝန်းပတ်ဖို့ပေးဖို့ဆိုတဲ့ဥစ္စာပြောပါတယ်ဒါကြောင့်အဲ့လိုမျိုးအချက်လက်တွေပေါ့နော်ဒီသူမဆိုပေါ့နော်အခုသတင်းမီဒီယာတွေမှာလည်းတချို့ information တွေစုံစုံလင်လင်ရှိတဲ့အတွက်ကြောင့်အဲ့လိုမျိုးသတင်းမီဒီယာတွေရှိရင်လည်းပေါ့နော်ကျွန်တော်တို့ NUG ကိုပံ့ပိုးပေးဖို့လည်းကျွန်တော်တို့မြစ်တာရက်ခံပါတယ်လို့
အခုထိုင်းလွတ်တော်မှာပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာတမတ်ကြီးကိုရိုင်းနဲ့အဖွဲ့မိကွန်ဒီပြောကြားခဲ့တယ်။ဆိုတော့တစ်ဖက်မှာကျတော့အခုထိုင်းအစိုးရဘက်ကမြန်မာစစ်ကောင်စီနဲ့လည်းဆက်ဆံနေရတဲ့အခါမှာအခုလိုမြန်မာအရေးလွှတ်တော်လုပ်တဲ့နေရာမှာမြန်မာစစ်ကောင်စီဘက်ကကန့်ကွက်တဲ့အတွက်ထိုင်းနိုင်ငံခြားရေးဝန်ကြီးကသူပြောမဲ့အစီအစဉ်အောင်မှသူရုပ်သိမ်းခဲ့ရတယ်ဖျက်သိမ်းခဲ့တယ်ဆိုတဲ့အနေအထားမျိုးကလည်းရှိတယ်ဆိုတဲ့အခါမှာတမတ်ကြီးတို့ဘက်ကအခုဒီထိုင်းဆိုရတဲ့နဲ့ဟိုဆက်ဆံသွားမယ့်အနေအထားကိုဘလို့ပုံစံမျိုးနဲ့ဆက်ပြီးတော့ဆောင်ရွက်သွားလို့ရှိလဲဆိုရ
င်ဟုတ်ကဲ့ဟိုကျေးဇူးပါခင်ဗျအတီးပြီးခဲ့တဲ့ပေါ့နော်စနေတနင်္ဂနွေ2ရက်3ရက် March လ2ရက်3ရက်ကလုပ်တဲ့ဒီဆင်မနာမှာတော့ပေါ့နော်ကျွန်တော်တို့လည်းတက်ရောက်ပြီးတော့ဥမာကျွန်တော်အနေနဲ့လည်းတက်ရောက်ပြီးတော့ပေါ့နော်ဒီကျွန်တော်တို့ဒီအထူးသဖြင့်ပေါ့နော်ဒီကျွန်တော်တို့နှစ်နိုင်ငံဆက်ဆံရေးကိစ္စကိုအကြမ်းပြင်းပြောကြားတယ်လို့ပေါ့နော်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့မြန်မာနိုင်ငံအခြေအနေပေါ့နော်အဲ့ဒီဥစ္စာလေးတွေလည်းကျွန်တော်တင်ပြခဲ့တာရှိတယ်။နောက်အထူးသဖြင့်ပေါ့နော်ကျွန်တော်တို့နိုင်ငံတကာအတိုင်းဝိုင်းရဲ့ပေါ့နော်အခန့်ကဏ္ဍအရေးကြီးမှုပေါ့နော်။ကျွန်တော်တို့မြန်မာနိုင်ငံရဲ့အရေးကြီးမှုပြောတဲ့အခါမှာအာဆီယံနဲ့အိန္ဒိယနိုင်ငံတွေရဲ့အခန့်ကဏ္ဍကလည်းအရေးကြီးတယ်ဆိုတဲ့ဥစ္စာကိုကျွန်တော်ထောက်ပြခဲ့တယ်ပေါ့နော်။နောက်ပြီးတော့ကျွန်တော်တို့အနာဂတ်ဘလို့နိုင်ငံမျိုးကိုသွားလို့လဲဆိုတော့ဒါအားလုံးသိပြီးတဲ့အတွက်ကြောင့်ကျွန်တော်အသေးစိတ်တော့ပြောစီရအောင်လို့ဘလို့သွားလို့လဲဆိုတဲ့ဥစ္စာပေါ့နော် Federal Democracy နိုင်ငံတည်ထောင်နိုင်ဖို့ဒီဆီယနာစစ်တင်ချုပ်ငြိမ်းဖို့ဆိုတဲ့ဥစ္စာကိုသွားနေတဲ့ဥစ္စာလေးကိုကျွန်တော်တို့ဟိုအနာဂတ်ကိုအနာဂတ်မြန်မာနိုင်ငံကိုပေါ့နော်ကျွန်တော်တို့ဖြစ်စေချင်တဲ့ဥစ္စာလေးတွေပြောတဲ့ဥစ္စာရှိတယ်အဲ့လိုပဲပေါ့နော်ဒီနိုင်ငံတကာအတိုင်းအဝိုင်းနေပြီးတော့ကျွန်တော်တို့ဘာတွေပြောင်းလဲပါတယ်ဆိုတော့ခုနကျွန်တော်အရှိမအပြောရတဲ့ဥစ္စာတွေပေါ့နော်ဒီစစ်တပ်ကိုဟိုငွေကြေးစည်းစိမ်မှုမလုပ်ဖို့စစ်တပ်ကိုလက်နက်စည်းစိမ်မှုမလုပ်ဖို့စစ်တပ်ကိုဂျက်ဖျူရယ်မလုပ်ဖို့ဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ပြောကြခဲ့တဲ့ဥစ္စာရှိအလိုပဲအထူးသဖြင့်ပေါ့နော်ဒီထိုင်းနဲ့ပတ်သက်ရင်တော့ဒီကျွန်တော်တို့လက်ရှိပေါ့နော်ကုညီတဲ့ဥစ္စာတွေကိုကျေးဇူးတင်ကြောင်းပြောခဲ့တယ်လို့ပေါ့နော်ဒီကျွန်တော်တို့ဒီ humanitarian assistance ဆိုလဲကျွန်တော်အရှိမပြောခဲ့လို့အဲ့လိုမျိုးတွေကူညီဖို့နောက်အထူးသဖြင့်ပေါ့နော်ကျွန်တော်တို့ဒီလိုမျိုးစစ်တပ်ကနေပြီးတော့မတရားပေါ့နော်အာဓမ္မစစ်သားစုဆောင်းတဲ့ဥစ္စာဒီဒီလှုပ်ဆောင်နေတဲ့ဥစ္စာအတွက်ကြောင့်ကျွန်တော်တို့ပြည်သူတွေအနေနဲ့အထူးဖြင့်လူငယ်တွေအနေနဲ့ရောမိဘတွေအနေနဲ့အရန်ထိတ်လန့်နေရတဲ့အနေအထားမျိုးဒါကြောင့်ပေါ့နော်ဒီလိုအနေအထားမျိုးတွေကနေရှောင်ရှားနိုင်အောင်လာတဲ့လူမြန်မာနိုင်ငံကလာတဲ့လူတွေကိုတတ်နိုင်သမျှလုံခြုံမှုပေးဖို့တတ်နိုင်သမျှပေါ့နော်သူတို့ရဲ့အနာဂတ်က predictable ဖြစ်ဖို့နဲ့ bright ဖြစ်ဖို့အတွက်ကိုပေါ့နော်အားလုံးဝိုင်းဝန်းကူညီထိုင်းအနေနဲ့ကူညီပေးဖို့ဆိုတဲ့အချက်လက်တွေကိုလည်းကျွန်တော်တောင်းဟိုဥစ္စာပေါ့နော်ဟိုတောင်းဆိုတယ်ပဲပြောပါပေါ့နော်အဲ့ဒီဥစ္စာတွေမှာတော့ထည့်သွင်းပြောကြားခဲ့တာရှိတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အဲ့ဒီ platform အနေနဲ့တစ်ဆင့်နှစ်နိုင်ငံသာဆက်ဆံရေးတွေကိုပို့ပြီးတော့တုံ့ပြန်လှုပ်ဆောင်သွားနိုင်တယ်လို့လည်းကျွန်တော်တို့ပြောတဲ့ဥစ္စာရှိတယ်။ဒါကြောင့်ကျွန်တော်တို့ကတော့ဒီထိုင်းလက်ရှိအစိုးရနဲ့ပေါ့နော်အခုပါလီမန်နဲ့ကျွန်တော်တို့ကအခုနွေးနွေးထွေးထွေးဆက်ဆံတဲ့ဥစ္စာရှိတယ်လို့လက်ရှိထိုင်းအစိုးရနဲ့လည်းပေါ့နော်ဒီ NUG အနေနဲ့အချိန်မီလေးပေါ့နော်ဆက်ဆံသွားနိုင်ဖို့အတွက်ကိုအသင့်လဲလုပ်ထားတယ်။ရှိနေတဲ့လမ်းကြောင်းနေရာနေလဲပေါ့နော်ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ကိုလည်းပေါ့နော်ကျွန်တော်တို့အမြင်နဲ့reiterate အမြဲတမ်းလို့ထပ်တောင်းထပ်လောင်းပြီးတော့လည်းကျွန်တော်တို့ပြောနေတာရှိတယ်ဘုန်းတော်ဒါကြောင့်ဒီ time နဲ့ဆက်ဆံရေးကိုဖတ်ပေါင်းဆောင်ရနေပြီเนาะပို့ပြီးတော့ကောင်းအောင်เนาะသူဖြင့်သူ့လိုမျိုးတက်လာတဲ့အစိုးရပြည်သူ့ရွေးချယ်တဲ့အစိုးရတက်လာတဲ့အနေထားမှာတော့ဘုန်းတော်ပို့ပြီးတော့ကျွန်တော်တို့ပြည်သူတွေကိုနားလည်မဲ့ပြည်သူတွေကိုကူညီတဲ့ time ရဲ့ဘူဝါဒဖြစ်လာမယ်လို့ကျွန်တော်တို့ကအပြည့်ယုံကြည်ပါတယ်
ဖြိုးရဲ့တနင်္လာနေ့ပတ်စင်ကဏ္ဍကိုဆက်လက်တွင်နေပါတယ်။အခုကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ပြကြပါတယ်။အရေးပါတဲ့အိန္ဒိယနိုင်ငံတွေအနေနဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေပြောင်းလဲလာပုံရတယ်လို့မြန်မာအရေးအကဲခတ်တွေကသုံးသပ်ကြပါတယ်။တရုတ်ရဲ့အကြောင်းဝင်မှုကြောင့်မြောက်ပိုင်းညီတော်သုံးဘွဲ့နဲ့စစ်ကောင်စီအပြစ်တစ်ခါရက်ဆဲတာကိုထိုက်တွတ်တော်တွေကမြန်မာရေးဆွေးနွေးမှုဒီလိုဖြစ်စဉ်တွေကိုအများကစိတ်ဝင်တစားစောင့်ကြည့်နေကြတာပါ။အလိမ္မာနဲ့အတူစောင်းပါရှင်ပြည်သွင်းနိုင်ကတင်ဆက်ပေးထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတရုတ်နဲ့ထိုင်းတို့ရဲ့ပြောင်းလဲလာတဲ့သဘောထားတွေဟာတော်လန်ရေးအပေါ်ဘယ်လိုအကျိုးသက်ရောက်နိုင်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။တရုတ်ရဲ့ဂျာဝင်စည်းစပ်မှုကြောင့်မြောက်ပိုင်းညီနောင်မာမိတ်သုံးဘွဲ့နဲ့စစ်ကောင်စီတို့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ရရှိသွားပြီဆိုတဲ့သတင်းဟာတော်လန်ရေးအင်အားစုတွေမြန်မာပြည်သူတွေကြားမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့တာတွေ့ရပါတယ်။အပြစ်ကရဆဲလိုက်ပြီဆိုတော့မြောက်ပိုင်းညီနောင်သုံးဘွဲ့ဟာတော်လန်ရေးအတွက်ဆက်မတိုက်ကြတော့ဘူးလားဆိုတဲ့မေးခွန်းတွေစိုးရိမ်ပူပန်မှုတွေလည်းထွက်ပေါ်လာတာတွေ့ရသလိုစစ်ကောင်စီတက်ဆိုးရှည်စေမဲ့တရုတ်ရဲ့လှုပ်ရက်ကလည်းဝေဖန်အပြစ်တင်သန့်တွေကြားရပါတယ်။မြောက်ပိုင်းကအပြစ်ခတ်ရဆဲတယ်ဆိုတဲ့သတင်းနဲ့အပြိုင်မီဒီယာတွေမှာဦးစားပေးဖော်ပြကြတာကတော့ထိုင်းလွတ်တော်ထဲမှာကျင်းပတဲ့မြမအရေးဆွေးနွေးပွဲသတင်းဖြစ်ပါတယ်။2024မတ်လ2ရက်နဲ့3ရက်နေ့တွေမှာဒီမိုကရက်တစ်မြန်မာနိုင်ငံစီတိုးနှင့်ထိုင်းနယ်စပ်တစ်လျှောက်လုံခြုံရေးအပေါ်တက်ရောက်မှုဆိုတဲ့ခေါင်းစဉ်နဲ့ထိုင်းလွတ်တော်ထဲမှာဆွေးနွေးခဲ့ကြတာပ
ါဒီဆွေးနွေးပွဲကိုအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းNLD အစိုးရလက်ထက်ကစီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူစီးပွားရေးပညာရှင်ရှောင်းတန်နယ်ကုလသမဂ္ဂအထူးအစီရင်ခံစာတင်သွင်းသူတိုမန်ဒူးစ်တို့အပါအဝင်အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီ NUCC KNU KNPP မိုးပြည်သက်ပါတီအစရှိတဲ့ EAO အဖွဲ့တွေတော်လှန်ရေးအင်အားစုတွေကျောင်းသားတပ်မကတွေလူငယ်အမျိုးသမီးတွေနဲ့အရက်ဖတ်ဆိုင်ရာအဖွဲ့အစည်းတွေတက်ရောက်ဆွေးနွေးခဲ့ကြတာတွေ့ရပါတယ် Key Stakeholders တွေဆုံးလင်းတဲ့ပွဲလို့ဆိုကြပါတယ်ဒါအပြင်ထိုင်းလွတ်တော်ထဲမှာပြုလုပ်တဲ့အခုလိုမြမအရေးဆွေးနွေးပွဲမျိုးအရင်ကမရှိခဲ့ဘူးလို့လည်းသိရပါဗျ။ဒီဆွေးနွေးပွဲကိုတော့ပြီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာအမတ်နေရအများဆုံးအနိုင်ရခဲ့တဲ့ရှေ့တူချီပါတီ Move Forward ပါတီကဦးဆောင်ပြုလုပ်ခဲ့တာဖြစ်ကြောင်းသိရပါဗျ။ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ဆွေးနွေးခဲ့တဲ့ရှေ့ပြည်အတန်အဖွဲ့ကဒေါခင်အုံမာက VOA မြန်မာပိုင်းကိုအခုလိုပြောကြားခဲ့ပါဗျ။
အရင်အားရစရာကောင်းတယ်လို့တော့မြင်ပါတယ်လေဘာလို့လဲဆိုတော့ထိုင်းမှာလာဒီအခုလက်ရှိထိုင်းနိုင်ငံရဲ့နိုင်ငံရေးဥဆောင်မှုအပိုင်းကကျွန်တော်နိုင်ငံပြည်သူတွေတော်လန်ရေးလုပ်ပြီးစ조사နေတယ်ဆိုတဲ့ဥစ္စာအပေါ်မှာအတိအမှတ်ပြုတယ်နားလည်အောင်စ조사တယ်အဖြေဝိုင်းထုတ်ပေးဖို့စ조사တယ်ပံ့ပိုးဖို့စ조사တယ်ဆိုတဲ့ဥစ္စာအင်မတန်မှအားရစရာကောင်းတဲ့ချက်ဖြစ်တယ်ပေါ့နော
်စစ်ကောင်စီကတော့ထိုင်းမြန်မာအပြန်အလှန်ဆက်ဆံရေးထိခိုက်စေတဲ့ဆွေးနွေးပွဲမျိုးဖြစ်လို့ထိုင်းလွတ်တော်ကစီစဉ်တဲ့ပွဲကိုကန့်ကွက်တယ်လို့ထိုင်းနိုင်ငံသားရေးဌာနကစာပေးပို့ခဲ့ပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲကိုဥဆောင်စီစဉ်သူတွေကတော့ပွဲမစခင်စစ်ကောင်စီရဲ့ကန့်ကွက်စာကိုဆွေးနွေးပွဲတက်ရောက်လာသူတွေကိုဖတ်ကြားပြခဲ့ပြီးထိုင်းအစိုးရမတက်ရောက်တာဟာသူတို့အပိုင်းဖြစ်ပြီးလွတ်တော်အနေနဲ့ကတော့စီစဉ်ထားတဲ့အတိုင်းဆက်လုပ်သွားမယ်အကြောင်းပြောကြားခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့သူအရဖက်အဖွဲ့အစည်းကအမျိုးသမီးတဦးကပြောပါတယ်။အဲ့ဒီအမျိုးသမီးကပဲဒီပွဲကိုလူငယ်တွေဥဆောင်တဲ့ Move Forward ပါတီကဥဆောင်လုပ်တာပါသူတို့ကမြမအရေးကိုသူတို့အရေးလိုစိတ်ဝင်စားကြတာတွေ့ရတယ်လူသားချင်းစာနာတဲ့အကူအညီပေးရင်းနဲ့ပတ်သက်ပြီးပြောကြရမှာလဲလူတွေဒုက္ခရောက်အောင်လေကြောင်းကနေဘုံကျဲလက်နက်ကြီးတွေနဲ့ပြစ်နေတာကစစ်ကောင်စီဖြစ်တယ်ဒီတော့ဒုက္ခရောက်နေသူတွေကိုကူညီဖို့စစ်ကောင်စီနဲ့တွဲအလုပ်မယ်ဆိုတာတဘာဝကြရဲ့လားကျင့်ဝတ်အရာရောဖြစ်တင်သလားဆိုတာထောက်ပြကြတာတွေ့ရတယ်ဒါအပြင်ထိုင်းဆိုရအနေနဲ့နေပြည်တော်နဲ့ပဲဆက်ဆံလို့မရတော့ဘူး။နေဆက်ဒေသက ERU တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လည်းစကားပြောဖို့ဆက်သွယ်ဆောင်ရွက်ဖို့လိုအပ်နေပြီ။ပြီးတော့စစ်မှုထမ်းဥပဒေကြောင့်မြန်မာနိုင်ငံတွင်းကထွက်လာတဲ့လူငယ်တွေကိုဖမ်းဆီးပြန်ပို့တာမျိုးဖမ်းဆီးအရေးယူတာမျိုးတွေမလုပ်ဘဲထိုင်းဆိုရအနေနဲ့သူတို့ကိုအကူအညီပေးတဲ့ သူတို့ထိုင်းကိုထွက်လာကြတာဟာရွေးချယ်မှုချွိုက်စ်ကြောင့်မဟုတ်ဘဲသူတို့ရဲ့အသက်ရှင်သန်မှုဆာဗိုင်ဗယ်အတွက်ဖြစ်တယ်လို့ဆွေးနွေးကြတဲ့အကြောင်းပြောပြပါတယ်။ထိုင်းလူတော်တွေကမြန်မာရေးဆွေးနွေးပွဲဟာအားရစရာကောင်းပြီးရေတို့မှာပဲလောက်အလုပ်ဖြစ်မယ်ဆိုတာမပြောနိုင်ပေမဲ့ရေရှိအတွက်ကတော့အလားအလာကောင်းတယ်လို့အကဲခတ်တွေကဆိုကြပါတယ်။ move forward ပါဒီရဲ့ခေါင်းဆောင်ဖီထကလည်းမြန်မာအရေးမှာထိုင်းအနေနဲ့ observer လေ့လာစောင့်ကြည့်သူအနေနဲ့ပဲမဖြစ်သင့်ကြောင်း facilitator ကူညီပံ့ပိုးဆောင်ရွက်ပေးသူဒါမှမဟုတ်မီဒီယေတာစစ်ဆေးဖြန့်ဖြေးပေးသူဖြစ်သင့်တယ်လို့မှတ်ချက်ပြီးပြောကြားခဲ့ကြောင်းသိရပါတယ်။
လူသားချင်းစာနာမှုအကူအညီပေးရင်မှာပဲဖြစ်ဖြစ်စီးပွားရေးနဲ့နိုင်ငံရေးအရာပဲဖြစ်ဖြစ်မြန်မာနိုင်ငံအတွက်အရေးပါဆုံးအိန္ဒိယနိုင်ငံတွေကတော့တရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံတွေပဲဖြစ်ပါတယ်။ ထိုင်းဆိုရဟာထိုင်းမြန်မာနယ်စပ်မှာလူသားချင်းအကူအညီပေးရေးဆုံးတစ်ခုထားရှိဖို့ကြိုးပမ်းလာတာတွေ့ရသလိုနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုစဉ်းစားလာတာအထူးကြဆုံးကတော့ထိုင်းလူတော်ထဲမှာမြန်မာအရေးကိုလူသိရှင်ကြတရားဝင်ဆွေးနွေးပွဲတွေလုပ်လာတာစတဲ့ပြောင်းလဲလာတဲ့တိုးတက်မှုတွေကိုမြင်တွေ့နေရပြီဖြစ်ပါတယ်။အိန္ဒိယအနေနဲ့ကတော့မြန်မာအ
တရုတ်ပါဝင်မှုနဲ့ပတ်သက်ပြီးအရာဝတီသတင်းဌာနကလှုပ်လှုပ်ရှားရှားကုမင်းဆွေးနွေးပွဲများဆိုတဲ့ဆောင်းပါးကို2024မတ်လ5ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာလက်ရှိမြန်မာပြည်ထနာကိုကြည့်မြင်ရတွင်တရုတ်တို့သည်မြန်မာပြည်အင်အားစုများသည်အပေးယူလုပ်၍ကြော်လွှားမှရမည်ဟုယူဆ၏။အပြုတ်တရေးသည်မလွယ်ကူလက်ရှိတွင်စစ်တပ်ပြိုလဲနိုင်သည်ဟုရှုမြင်လာကြတော့လေအဆုံးသတ်ပြိုလဲရန်အချိန်တိုတွင်မဖြစ်နိုင်ဟုယူဆ၏လက်ရှိအချိန်တွင်တရုတ်တို့သည်တရုတ်နယ်စပ်ရှိတိုင်းရင်းသားလက်နက်ကိုင်9ဖွဲ့နှင့်မပြတ်ထိတွေ့ဆက်ဆံနေတဲ့ကဲ့သို့ NUG PDF နှင့်လည်းရခိုင်ကလေးကတစုံတရာထိတွေ့ဆက်ဆံခဲ့၏ယခုခါတရုတ်တို့သည် NUG အား၎င်းတို့၏တွဲဆုံဆွေးနွေးရေးလမ်းကြောင်းတွင်ထည့်သွင်းနိုင်ရန်ပြင်ဆင်သည့်အနေနှင့်ပို၍နီးနီးကပ်ကပ်ဆက်ဆံရန်ပြင်ဆင်လာသည်ကိုတွေ့ရ၏တရုတ်တို့အားထိတ်တဲ့ရင်ဆိုင်ခြင်းသည်၎င်းတရုတ်ဆန့်ကျင်ရေးပြောဆိုနေခြင်းသည်၎င်းအကျိုးမရှိပေမှန်မှန်ကန်ကန်ရင်ဆိုင်နိုင်ရန်သာလိုသည်မိမိအတွက်အကျိုးရှိသောအခြေအနေဖန်တီးရန်သာလိုသည်လို့យေတာထားတာတွေ့ရပါတယ်ဘယ်လိုပဲဖြစ်ဖြစ်အိမ်နီးချင်းနိုင်ငံဆိုတာကောင်းသည်ဆိုသည်ရွေးချယ်နိုင်ခွင့်မရှိတဲ့အရာဖြစ်ပါတယ်ဒါကြောင့်ဖြစ်ပေါ်ပြောင်းလဲလာတဲ့အိမ်နီးချင်းနိုင်ငံတွေရဲ့အခြေအနေတွေပေါ်မှာတော်လှန်ရေးအတွက်အကျိုးရှိစွာအသုံးချနိုင်ရေးမှာတော်လှန်ရေးရတဦးဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဟာအခရာကျမှာဖြစ်တယ်လို့အကဲခတ်တဦးကမှတ်ချက်ပေးပါတယ်ခင်ဗျာ
ပြည်သွေးနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာအခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုပြအလဲရောက်လို့လာပါပြီအင်တာနက်ကနေလိမ့်လည်မှုကကမ္ဘာတဝန်းတိုးမြှားလာနေပြီးတချို့ကမြန်မာနိုင်ငံမှာအခြေစိုက်လှုပ်ဆောင်ခဲ့ကြတာပါလုံးရတဲ့လားအနေငယ်ကစပြီးမြန်မာနိုင်ငံမှာလည်းအရီယာလိုရာဆွေးမှုတွေကိုတိမ့်နေလာခဲ့တာနဲ့ပတ်သက်လို့ ISP မြန်မာကအချက်လက်အခြေပြုပိုင်းခြားသုံးသပ်ထားပါတယ်။နားဆင်ကြည့်ကြအောင်ပါခင်ဗျာ
online လိမ်လည်မှုနဲ့ cyber ကြံပြမှုတွေဖြစ်စေတဲ့ကြားဖြတ်လုပ်ငန်းတွေကိုအပြိုင်ဆိုင်နှိမ်နှင်းလာကြပါတယ်ညီတော်မဟာမိတ်၃ဖွဲ့ရဲ့စစ်စင်ရေး139နောက်ပိုင်းပုံပြီးအချိန်မြင့်ကျပြန်လာတာပါရှမ်းမြောက်ဒေသမှာစတင်ခဲ့ရတာအခုတော့နိုင်ငံတောင်ပိုင်းထိုင်းနယ်စပ်အထိရောက်လာခဲ့ပါပြီကိုကန်ဝါနဲ့မိုင်းလာကနေကရင်နဲ့ကော့တောင်ဒေသအထိရောက်လာတဲ့သဘောပါပဲတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေအပြင်စစ်ကောင်စီကလည်းကြားဖြတ်နိုင်ရေးကိုအာရုံစိုက်လာပါတယ်တဖက်မှာလည်းကြားဖြတ်လုပ်ငန်းတွေနဲ့ပတ်သက်လို့အပြန်အလှန်ဆွဆွဲမှုတွေရှိနေပါတယ်ကြားဖြတ်လုပ်ငန်းတွေနဲ့ပတ်သက်တဲ့လူပန်းပွဲတွေဟာနေပြည်တော်အထိလည်းရောက်ခဲ့ပါတယ်ပယ်ဆောက်ချိန်အပါအဝင်တရုတ်အစိုးရကအလိုရှိတဲ့ကိုကန့်ကောင်းဆောင်ဆဲဦးကိုနေပြည်တော်မှာထိန်းသိမ်းထားရတာကနေတရုတ်အစိုးရစီကိုစစ်ကောင်စီကလွှဲပေးခဲ့တာပါတရုတ်နိုင်ငံရဲ့အကူအညီကြောင့်ညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီအကြားအပြည့်အဝရေဟိုက်ကင်သဘောတူညီချက်ရပြီးနောက်ပိုင်းအဲ့ဒီလိုလွှဲပြောင်းမှုဖြစ်ခဲ့တာပါလက်ရှိမှာတော့က ကြားဖြန့်ကိစ္စနဲ့ဆက်ဆက်ပြီးကိုကံမိသားစု၄ခုလုံးဘေကျင်းအစိုးရရဲ့စီမံမှုအောက်ရောက်ရှိသွားပါပြီ။ဝါပြည်သွေးစည်းညွညွရေးတက်မတော်ဒုတိယစေဦးစီချုပ်ပေါ့ဝဲချန်ကိုလည်းတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ကြားဖြန့်နေနေရကရင်ပြည်နယ်နဲ့တင်းသာရီတိုင်းလိုတောင်ပိုင်းဒေသတွေအထိလည်းကျယ်ပြန့်လာခဲ့ပါတယ်။ကော့တောင်းကနမကြီးစီးပွားရေးလုပ်ငန်းရှင်ဦးကျော်လွင်ကိုထိုင်းစိုးရနဲ့စစ်ကောင်စီတို့ကဖမ်းဝရမ်းထုတ်ခဲ့ပါတယ်။ဥကျော်လွင်ဟာတထေးကျွန်းပေါ်ကကျဲငါးဝင်းဟိုတယ်နဲ့အတူလောင်းစားလုပ်ငန်းတွေကိုလုပ်ကင်နေသူဖြစ်ပါတယ်။ဝရမ်းမထုတ်ခင်မှာထိုင်းကာကွယ်ရေးဦးစီးချုပ်နဲ့စစ်ကောင်စီဥက္ကဋ္ဌတို့အွန်လိုင်းကတဆင့်တွေ့ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကအွန်လိုင်းလိင်လယ်ခိုင်းတွေကိုပူးပေါင်းတိုက်ဖြတ်ဖို့ဆင်တွေ့ခဲ့ကြတာပါ။နှစ်နိုင်ငံလုံးကဝရမ်းထုတ်ထားတဲ့ဥကျော်လွင်ကိုအခုအချိန်ထိမဖမ်းမိသေးပါဘူး။ကြားဖြန့်လုပ်ငန်းနဲ့ပတ်သက်သူတွေကိုတရုတ်နိုင်ငံဘက်ပြန်လွှဲပေးနေတဲ့အရေးအတွက်ကမနှဲလာပါဘူး။တန်လျာတရက်က4,600ကျော်ကိုမြန်မာဘက်ကနေတရုတ်ဘက်ကိုတွဲပြောင်းခဲ့တယ်လို့ Global Time သတင်းစာကဆိုပါတယ်။စစ်ကောင်စီကတော့တန်လျာတရက်ကတရုတ်နိုင်ငံသား5,000ကျော်ကိုတွဲပြောင်းပေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ကိုကန်တပ်ဖွဲ့ကလည်းတန်လျာရှိသူ4,000ကျော်ကိုတရုတ်နိုင်ငံဘက်ကိုပြန်လွှဲခဲ့တယ်လို့ပြောထားပါသေးတယ်။ဒါ့အပြင်မိုင်းလာတပ်ဖွဲ့ဝါတပ်ဖွဲ့ SSPP နဲ့ဗိုလ်မှူးကြီးစောချစ်သူရဲ့ BGF တပ်ဖွဲ့တို့ကတရုတ်ဘက်ကိုလွှဲပြောင်းပေးခဲ့သူ13,000ကျော်ရှိပါတယ်။မြန်မာဘက်မှာလူဖမ်းမှုတွေလုပ်နေကြပြီမဲ့တရုတ်နဲ့အင်္ဂလိပ်နိုင်ငံတွေမှာရှိတဲ့ကြားဖြန့်ကောင်းဆောင်တွေကိုဖမ်းဆီးတာမတွေ့ရသေးပါဘူး
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တဲ့တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာရေးပြစီစမှာရရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
် VOA ရုပ်သံရဲ့တင်းလာနေစီစဉ်တွေကို VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနိုင်ပါတယ်အခုတော့လူတို့အမြင်တွေကိုနားထောင်ကြရအောင်ပါမြမပြိမပေးစာတွေကိုမအေးတန်တာကျော်ကတင်ပြပြန်ကြပေးထားပါတယ
်ဒီနေ့ကင်းရှင်ပြီးမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တိုးတွေနဲ့စာချင်ပါတယ်။အောင်မင်းဆိုတဲ့သောရရှင်ကမီးပြတဲ့အခါမှာရေဒီယိုကနေနားထောင်မီးလာရင် Facebook YouTube တို့ကနေအဆင်ပြေသလိုနားဆင်ကြည့်ရှုပါရယ်နောက်တစ်နေ့ပြန်တွေ့ဖို့အစဉ်စောင့်မျှော်နေပါရယ် VOE တဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်ထထဆိုတဲ့တော်ရရှင်ကလည်းမက်ဆုံးမပို့ပြီးကြည့်ကောင်းနေပါရယ်မက်ခင်လေးလည်းတည်တည်ငြိမ်ငြိမ်နဲ့ချစ်စရာကောင်းနေပါရယ်သတင်းတွေအတွက်ကျေးဇူးတင်ပါတယ်ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေလို့မချမ်းမြေ့နိုင်သေးတဲ့အရက်ကဆုတောင်းပါရယ်တဲ့ဟုတ်ကဲ့အများဆုံးမြန်မာပြည်သူတွေချမ်းမြေ့ပါစေလို့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးမျှော်လင့်မိပါတယ်ရှင်။ဒီနေ့ကိုထုတ်လွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်ဆိုတဲ့သရရှင်တယောက်ကတော့
မင်္ဂလာပါ viewee မနေ့တိုင်းသတင်းသားထောင်ရင်းနဲ့ရဝေးက viewee အမျိုးတွေအမိမြေသတင်းတွေထုတ်လွှင့်ပေးနေတာနားထောင်လိုက်တိုင်းစေတနာကိုအပြည့်နားလဲကျေးဇူးတင်ဥညွန်နေမိပါတယ်။အမိမြေအတွက်စိတ်ပူနေကြတာတွေကိုလွှင့်ပေးနေတဲ့အဖွဲ့သားတွေရဲ့အတန်တွေကပေါ်ပြနေလို့ကြည်ည်လည်မိပါသေးတယ်။ကျွန်တော်တို့လိုအဖြစ်မျိုးဘယ်တော့မှမတွေ့ကြုံကြပါစေနဲ့အေးချမ်းသာရတဲ့အခုဘဝများထာဝရပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့လျက်ပါရဝေးကမျိုးတို့ကြီ
းဒီစာမှာရေးသွားခဲ့တာကျွန်တော်တို့လိုအဖြစ်မျိုးဘယ်တော့မှမတွေ့ကြုံကြပါစေနဲ့လို့ရေးလာလို့အထူးစိတ်မကောင်းဖြစ်စရာပါရှင်ကျမတို့ဝိုင်းတော်သားတွေလည်းအဝေးတနေရာမှာဒီလိုအခြေအနေတွေနဲ့ကြုံမနေရတာမှန်ပေမဲ့ကျမတို့ရဲ့မိဘမောင်ပွားဆွေမျိုးမိတ်ဆွေတွေအားလုံးကမြန်မာပြည်မှာပဲမဟုတ်မြန်မာပြည်ငြိမ်းချမ်းမှုကိုအားလုံးနဲ့တူတူထက်တူမျှော်လင့်နေမိပါတယ်ဆိုတာပြောချင်ပါတယ်ရှင် ိုးနိုင်ဆိုတဲ့တော်ရရှင်မိကုန်းလေးတစ်ခုမေးလာတာကိုပြန်ပြီးဖြေပေးချင်ပါတယ်နော်သူကမသိလို့မေးပြရစီဗျာဆိုပြီးတော့ Telegram VOA Channel ကနှစ်ခုဖွင့်ထားတာလားဗျာတဲ့ဟုတ်ကဲ့သူပါကြောင့်မိတာလည်းချက်ချင်းတိလိုက်ပါတယ်ဟုတ်ပါတယ် Telegram မှာ VOA လို့ရှာလိုက်ရင်အကောင့်နှစ်ခုဖြစ်နေတာတွေ့ရပါတယ်တကယ်တော့ကျမတို့ဟာတစ်ခုတည်းပါ VOA American တန်ရဲ့ Telegram Channel မှာ VOA Burmese ဆိုတဲ့ဘေးနားမှာအပြရောက်အမှတ်လေးပါပါတယ်နော်အမှတ်လေးချစ်ထားတာပါတခြားဟာတွေက VOA နာမည်နဲ့ပုံမှားရိုက်ထားတဲ့စာမျက်နှာတွေဖြစ်ပါတယ်ကျမတို့ရဲ့ Telegram လိပ်စာကတော့ t.me/s/VOA Burmese News ဖြစ်ပါတယ် Telegram channel ဘုကကျမတို့ရဲ့နာမည်က VOA Burmese ပဲဖြစ်ပါတယ်နော်သရရှင်တွေအနေနဲ့ YouTube တို့ Facebook တို့ကနေအမြဲတမ်းကြည့်ရှုနေတဲ့သရရှင်တွေကို Telegram စာမျက်နှာကိုလည်းလာပြီးတော့ကြည့်ရှုကြဖို့ဖိတ်ခေါ်ခြင်းပါတယ်နော် Telegram ကသူ့ဘာသူအလိုလျောက်သတင်းတွေကိုပို့ပေးနေတာဖြစ်လို့ပါအားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်စာရေးလာကြတဲ့တော်ရရှင်တွေမှာတော့အများသောအားဖြင့်မြန်မာနိုင်ငံမှာနေစဉ်ကျင်လည်နေရတဲ့လူမှုဘဝအခြေအနေတွေပြီးတော့တွေးကြုံနေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်တွေးကြုံတွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုအမြဲတမ်းရရှိပါရနော်ဒီတဲ့အစာတွေကိုလည်းအပတ်စဉ်တိုင်းထည့်ပြီးတော့ဖော်ပြပေးနေပါတယ်။အမေရိကန်နိုင်ငံရေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးရှင်။အခုနှစ်ကအမေရိကန်သမ္မတရွေးကောက်ပွဲနှစ်ဖြစ်တာမလို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုလည်းကျမတို့ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီမှာသောရရှင်ထွန်းထွန်းက
လာမယ့်အမေရိကန်ရွေးကောက်ပွဲကအမေရိကန်အတွက်တည်းမဟုတ်ပါဘူး။ကမ္ဘာကြီးအတွက်လည်းအပြောင်းအလဲဖြစ်စေနိုင်ပါတယ်။သမ္မတတယောက်လိုပြီးလွတ်တော်တဲ့ဥပဒေမဲ့စီးနင်းကြော်ဝင်မှုကဥပဒေကိုမလေးစားကြပါလေထရန်သာထပ်ပြီးသမ္မတဖြစ်မယ်ဆိုရင်အမေရိကန်ပြည်သူလူထုရဲ့စင်ကြုံတရားနဲ့ resilience မရှိဘူးစွမ်းမရှိဘူးဆိုတာပြနေပါလေကုံစင်းတော့နေတဲ့တက်တာကိုတောင်တောက်မခံနိုင်တဲ့လူတွေအမေရိကန်မှာများနေမယ်ဆိုရင်ထရန့်လိုသမ္မတတွေကိုတရုတ်နဲ့ရုရှားကအရန်ကြိုက်တာပေါ့ဗျာ
အမေရိကန်မှာကုံစင်းတော့နေစေတတာကိုအောက်မခံနိုင်မနဲ့လူတွေကဒီလက်ရှိသမ္မတဘိုင်ဒန်ကိုမကျေနပ်ဖဲနဲ့အရင်သမ္မတကိုသာပြန်ပြီးတော့မဲပေးမယ်ဆိုရင်တော့အမေရိကန်ရဲ့အခြေအနေစိုးတဲ့ထက်စိုးပါမယ်ဆိုပြီးတော့ဒီတော့ရှင်သူ့ရဲ့နိုင်ငံရေးအမြင်ကိုရေးလာတာဖြစ်ပါလေရှင်ခုဆက်ပြီးတော့ရင်းဖွင့်လာတဲ့စာတွေကိုဖော်ပြပေးသွားခြင်းပါလေပြည်သူတွေကအထူးထောင်းခံရတဲ့ဘက်ကကြီးပါပဲဆိုပြီးတော့အွန်လိုင်းငွေလိမ်ကိုင်းတွေတောင်းကျမ်းတွေမြောက်ဝတီဘက်မှာအလုတ်သွားလုံနေတဲ့သူတယောက်ရေးပြီးတော့ရင်ဖွင့်လာတဲ့စာကိုဖော်ပြပေးခြင်းပါတယ
်အစင်မပြေလို့မြောက်ဝတီရွှေကုတ်ကိုဘက်မှာအလုတ်သွားလုပါတယ်ဒေတာဖွံ့ဖြိုးရေးအတွဲလို့ပြောပြီး BGF ကဘတ်တထောင်တောင်းပေမဲ့သူ့လက်အောက်အကျိုးတူလုပ်နေတဲ့ရထိုက်ကုမ္ပဏီဟာအလုတ်သမားဝန်ထမ်းတွေစီကနေအခွန်ငွေဘတ် 9,000 နီးပါးဖြတ်တောက်ကောက်ခံပြီးတစ်လကိုဘတ်တထောင်ပုံမှန်ကောက်တော့မှာပါလှုပ်ချင်နိုင်လှုပ်ပြီးအလုတ်သမားတွေကိုမငဲ့ကွက်အတင်းအဓမ္မခိုင်းစင်နေတာဖြစ်ပါတယ်လူအခွင့်အရေးကိုအရန်ချိုးပေါက်ကျူးလွန်နေတဲ့အဖွဲ့အစည်းနဲ့ကုမ္ပဏီအကြောင်းတင်းကိုတင်ဆက်ပေးစေချင်ပါတယ
်ဒီတော့ရှင်ကရွှေကုတ်ကမှအလုတ်သွားလုပ်နေရဲ့ဆိုလို့အဲ့ဒီကသူပြောတဲ့အလုတ်ကဘာလို့မျိုးလဲစဉ်းစားမိပါရဲ့နော်အဲ့နေမြေကအွန်လိုင်းဒူးစရိုက်လုပ်ငန်းတွေကြီးစိုးတဲ့နေရာမလို့အဲ့လိုမျိုးအလုပ်ဖြစ်နေမလားလို့ရယ်နောက်ပြီးတော့အဲ့လိုအလုပ်မျိုးဖြစ်နေလို့အလုပ်သမားအခွင့်အရေးချိုးဖောက်နေတာလားဆိုပြီးတော့တွေးမိပါတယ်ရှင်အခုဆက်ပြီးတော့မွန်ပြည်နယ်မော်လမြိုင်မြို့ကြာအင်းကြီးရွာအုပ်စုဇော်ကုန်းကြီးရွာမှာနေထိုင်ပါတယ်ဆိုပြီးတော့သောရရှင်တယောက်သူတို့တင်ပြီးမှဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဒုက္ခကိုပြောချင်ပါတယ်ဆိုပြီးတော့သူတေသမှာကြုံတွေ့နေရတဲ့ပြဿနာတစ်ခုကိုဝေမျှလာတဲ့စာဖော်ပြပေးပါမယ်နော်
စစ်တပ်အာဏာသိမ်းပြီးကလေးကကျွန်တော်တို့ရွာမှာ WY မူရီစေဝါအာဆီယံခေါ်အရွက်ပြုတ်ရည်တွေကိုရွာမှာရှိတဲ့လူငယ်လူရွယ်အစုံသုံးဆွဲပြီးမူရီစေဆွဲနေကြပါပြီ WY စေပြားတွေကိုပေါ်ပေါ်တင်တင်ရောင်းကြသုံးဆွဲကြပါတယ်အာဆီယံအရွက်ပြုတ်ရည်ကလည်းလူငယ်တွေအကုန်ဆွဲနေပါတယ်အခြားရွာတွေကလည်းလာပြီးတော့ရောင်းကြဝယ်ကြပါတယ်ဂျာအင်းကော့ခမဲဖအောက်ကလဒန်အစုံမှာပဲလာပြီးတော့ရောင်းဝယ်ကြပါတယ်ရန်ရွာအုပ်ချုပ်ရေးတွေကလည်းတိပုံပါပဲဒါပေမဲ့ဖမ်းဆီးတာမလုပ်ပါဘူး2023နှစ်ကုန်ပိုင်းကမူရဲ့အထူးစီမံချက်နဲ့လာဖမ်းတော့စေအကြီးကျယ်ရောင်းချတဲ့သူတွေထွက်ပြေးကုန်ကြပါတယ်သူတို့ကိုလည်းသတင်းပေးတဲ့လူရှိနေပုံပါပဲသတင်းကြိုရလို့ကြိုးဆောင်ပြီးလွတ်သွားကြပါတယ်အချိန်နှီးပြန်ရင်သွားတော့ဆိုင်းရပိုင်ရတွေကိုပတ်စံပေးပြီးပြန်လာနေကြပြန်ပါတယ်အချိန်နှီးညင်သွားတဲ့အခါမျိုးမှာပြန်ပြီးရောင်းကြပါတယ် ဒီတော့ရွာမှာရှိတဲ့လူငယ်လူရွယ်အကုန်လုံးမူးယစ်ဆေးဆွဲကုန်ကြပါတယ်။ဒါကြောင့်သက်ဆိုင်ရာကအများဆုံးထိတိရောက်လာရောက်ဖမ်းဆီးပေးဖို့အတိပေးအပ်ပါတယ်ခင်ဗျ။
သူတို့ဒေသမှာလူငယ်တွေအကုန်လုံးမူးယစ်ဆေးဆွဲကုန်ကြပါပြီ။ဒီကိစ္စကိုသက်ဆိုင်ရာကအထူးခြားကိုင်းတွဲဖြေရှင်းပေးပါဆိုပြီးတော့ဒီတော်ရှင်စာရေးရင်ဖွင့်လာတာဖြစ်ပါတယ်။တော်ရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးခဲ့တာပါ။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေမကြခင်ရောက်ရှိပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာဝိုင်းတော်ရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာဝိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဒေးရနေရဲ့ကင်းရှင်ရွှင်လန်းချမ်းမြေကြပါစေရှင
်။ပေးစာတွေပြီးမှာတော့ကဘာတော်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပါအောင်မယ်။ရွေးတိုင်ကဒူဘိုင်းမြို့မိုးပြန်ကြက်ဝစ်စော်ဝစ်ပြီးပြန်သားတဲ့ကမ္ဘာပထမဦးဆုံးမိုးပြန်ကြက်ပြိုင်ပွဲကိုချင်းပခဲ့ပါတယ်။အာဂျင်တီးနားလက်ရွေးစင်ကာတွင်ဘောလုံးကစားသမားလီယိုနယ်မက်ဆီ73နှစ်အရွယ်မှာဘာစီလိုနာဘောလုံးအသင်းမှာကစားဖို့သဘောတူထားတဲ့လက်သုပ်စက္ကူစာချုပ်ပတ်တန်းတစ်ခုကိုလေးလံတင်ရောက်ချဖို့လည်းရှိပါတယ်။ဒီလိုကမ္ဘာတော်ကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဆိုရမယ့်ပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာမိုးပြန်ကြက်ဝစ်စုံဝစ်ပြီးတန်တိုက်ရတဲ့ကမ္ဘာပထမဦးဆုံးမိုးပြန်ကြက်ပြိုင်ပွဲဆင်ပါခဲ့ပါတယ်။ဒီပွဲကိုမိုးပြန်ဝစ်စုံစွန့်ဦးတီထွင်ထုတ်လုပ်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Gravity စက်မှုလုပ်ငန်းကဒူဘိုင်းအာခစားကောင်စီနဲ့ပူးပေါင်းဆင်စဉ်ခဲ့တာပါ။လူရှိယောက်ဟာမိုးပြန်ကြက်ဝစ်စုံတွေဝစ်ဆင်ထားပြီးဒူဘိုင်းစိတ်ကမ်းမှာပြန်ခဲ့ကြတာပါ။မြင်းကောင်ရီအာ1500ရှိတဲ့ဒီမိုးပြန်ကြက်ဝစ်စုံတွေဝစ်ဆင်ပြီးဒီထဲမှာစိုက်ထူထားတဲ့အခက်ခဲတွေကိုကြော်ဖြတ်ပြန်ပန်းကြပါတယ်။ဒီဝစ်စုံတွေဟာ gas turbine engine 5လုံးတက်ဆင်ထားပြီးတော့လေယာဉ်စီဒီဇယ်နဲ့ဘိုင်အိုလောင်စာတွေကိုလည်းတုံနိုင်ပါတယ်။ဒီမိုးပြန်ဝစ်စုံဟာဒေါင်းလိုက်အတက်အစင်လုံနိုင်တယ်လို့ဥတီယာကိုလည်းထိန်းချုပ်နိုင်ပါတယ်။ super hero ရုပ်ရှင်ဇလန်ဒရီတွေကဇက်ကောင်တွေလိုပြန်ပန်းခဲ့ကြတာဖြစ်ပြီးဒီကြက်ဝစ်စုံတွေဟာတနအီကိုမိုင်80ကျော်နှုန်းနဲ့ဘယ်နေရာမှမဆိုပြန်တန်းနိုင်ပါတယ်လို့ Gravity စက်မှုလုပ်ငန်းတည်ထောင်သူ Richard Bowen ကပြောပါတယ
်။ဗင်နီဇွဲလားနိုင်ငံကအသက်26နှစ်အရွယ်အင်ဂျင်နီယာတဦးဟာပတ်ဝန်းကျင်ညီညာမှုတွေကိုတိုက်ဖြတ်ဖို့လူစွမ်းကောင်းပုံစံဝစ်ဆင်ပြီးပညာပေးအစီအစဉ်တွေလှုပ်ဆောင်နေပါတယ်။ Michel Diguet တို့ဟာ Recycler Man ပြန်လည်အသုံးပြုရေးလူသားလို့နာမည်ပေးထားတဲ့ Super Hero လူစွမ်းကောင်းပုံစံဝစ်ဆင်ပြီးတော့ညဉ့်ဉန်းမှုတွေကိုတိုက်ဖြတ်နေတာပါ။ပတ်ဝန်းကျင်ကိုညဉ့်ဉန်းစေတဲ့အမှိုက်တွေစွန့်ပစ်ပစ္စည်းတွေကိုစနစ်တကျဖြစ်စေဖို့နဲ့ရှော့ချဖို့ပြန်လည်အသုံးပြုဖို့အရေးကြီးတဲ့အကြောင်းတွေကိုကလေးတွေအားကြအတူယူလိုက်နာစေဖို့အကြောင်းတွေမှာလိုက်လံဟောပြောနေတာပါ။ ကလေးတွေကိုယ်တိုင်ပါဝင်ပြီးတော့တင်ယူနိုင်တဲ့နီးလန်းတွေနဲ့ဟောပြောတဲ့အပြင်အမိုက်နဲ့လှုပ်ထားတဲ့အယုတ်ကြီးကိုပါအเจ้าတွေကိုခေါ်သွားပြီးပြသတဲ့အတွက်လဲကလေးတွေကသဘောကျနှိမ့်ချကြပါတယ်ခင်ဗျာ
အာဂျင်တီးနားလက်ရွေးစင်ကန်ဝင်ဘောလုံးအားကစားသမားလီယိုနယ်မက်ဆီရဲ့အသက်73နှစ်အရွယ်မှာပထမဦးဆုံးဘာစီလိုနာဘောလုံးအသင်းမှာကစားဖို့အတွက်သဘောတူထားတဲ့လက်တုပ်ဆက်ကူပေါ်မှာသူလက်မှတ်ထိုးထားတဲ့စာချုပ်ကိုဒေါ်လာ6သိန်းကျော်နဲ့လေးလံတင်ရောင်းချဖို့ရှိနေပါတယ်။ယူတီအကြီးလိုက်ရင်တော့တာမန်လက်တုပ်ဆက်ကူတစ်ခုလိုထင်ရပေမယ့်ဒီစာချုပ်ဆက်ကူဟာအမေရိကန်ပြည်ထောင်စုနယူးယောက်မြို့လေးလံပွဲမှာအမေရိကန်ဒေါ်လာ6သိန်း3,500လောက်ရမယ်လို့မျှော်လင့်ထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဆူဒီဘီလီလန်ပွဲမှာ2022ခုနှစ်ကာတာကမ္ဘာဖလားပြိုင်ပွဲအတွင်းမက်ဆီဝစ်ဆင်ခဲ့တဲ့နံပါတ်10အင်ဂျီ6စုံကိုအမေရိကန်ဒေါ်လာ 9.8 တန်းနဲ့ရောင်းချနိုင်ခဲ့တာကြောင့်ဒီစာချုပ်ဆက်ကူကလည်းခံမှန်းထားတာတွေထက်ကျော်လွန်ပြီးရောင်းရမယ်လို့ခံမှန်းကြပါတယ်။မက်ဆီ73နှစ်အရွယ်မှာဘာစီလိုနာဘောလုံးအသင်းမှာကစားဖို့သဘောတူထားတဲ့ဆက်ကူစာချုပ်မှတ်တမ်းအကြောင်းကိုမက်ဆီအကြောင်းရေးသားခဲ့ကြတဲ့အခါမှာလည်းအခါခါဖော်ပြပြီးသားဖြစ်ပါတယ်။ဒီစာချုပ်ဖြစ်ပေါ်လာတဲ့အကြောင်းကတော့မက်ဆီ73နှစ်အရွယ်မှာဘာကာအသင်းကရှာတွေ့ခဲ့ပေမဲ့လေအသင်းဘက်ကစာချုပ်ချုပ်မဲ့လူတွေထဲမှာမက်ဆီရဲ့အရေးချင်းကိုတန်တရားရှိတဲ့လူတွေလည်းပါဝင်တဲ့အတွက်ဘာကာအသင်းရဲ့အဲ့ဒီအချိန်ကအားကစားဒါရိုက်တာကအခုလိုလက်တော့ဆက်ကူပေါ်မှာတူတာဝန်ခံပြီးခေါ်မဲ့အကြောင်းနဲ့သဘောတူထားတဲ့လစာအတိုင်းထားမဲ့အကြောင်းရေးသားထားတာပါနောက်ပိုင်းမှာတရားဝင်စာချုပ်ထတ်ချုပ်ခဲ့ပြီးမဲ့လေအခုလက်တော့ဆက်ကူစာချုပ်ကိုတော့အဲ့ဒီအချိန်ကအာဂျင်တီးနားအေဂျင့်ဖြစ်သူဟိုရာရှောဂက်ဂီယိုလီက25နှစ်ကြာတင်ထားခဲ့ရပါမက်ဆီယာဘာစီလိုနာအသင်းနဲ့အတူစပိန်အမှတ်ပေးချန်ပီယံဖလားဆယ်ချိန်ရခဲ့ပြီး2021ခုနှစ်အထိကစားခဲ့တယ်လို့ဂိုးပေါင်း494ကိုသွင်းခဲ့တဲ့ထိတ်တန့်ဘောလုံးသမားတစ်ဦးလည်းဖြစ်ပါတယ်နယူးယောက်မြို့မှာပြသပြီးရင်တော့ပါရီနဲ့လန်ဒန်မြို့တွေမှာလည်းမတ်လ29ရက်နေ့အထိဒီလက်တော့ဆက်ကူစာချုပ်ကိုပြသသွားမှာပါရှင
်လက်ကူတုံးလေးတွေနဲ့တိဆောက်ထားတဲ့အမှုပညာလက်ရအယုတ်ကြာကျော်ကို Art of Great အတုံးတွေရဲ့အမှုပညာခေါင်းစဉ်နဲ့လန်ဒန်မြို့ The Boiler House မှာပြသနေပါတယ်ကဘာကျော်ဂန်ဝင်အမှုပညာလက်ရတွေရဲ့ပုံတူအယုတ်တွေကိုလက်ကူတုံးတွေနဲ့အမှုပညာရှင်နေတန်ဆော့ဝဲရကဖန်တီးထားတာပါအနည်း20ကျော်ကြာအချိန်ယူဖန်တီးခဲ့ရပြီးသူ့လက်ရာတွေမှာနာမည်ကျော်မိုက်ကယ်အင်ဂျလိုရဲ့ဒေးဗီယုတ်ထု ဗန်ဂိုးရဲ့ဂျယ်ရီစုံနှင်းညပကြီလက်ရာနဲ့ဒါဗင်ချီရဲ့မိုနာလီစာပကြီကားတွေပါပါဝင်ပါတယ်အက်ဗတ်မတ်ရဲ့အော်ဒန်ပကြီကားနဲ့ရိုဒင်ရဲ့စင်စားသူယုတ်ထုတွေကိုလည်းတွေ့မြင်ရမှာဖြစ်သလိုငူရင်းဖန်တီးမှုတွေဖြစ်တဲ့ဒိုင်နိုဆောအယုတ်တွေလူတယောက်ရင်ဘတ်ကိုဖွင့်လိုက်တာမှာလက်ကိုတုံးတွေထွက်လာတဲ့ယုတ်ထုတွေလည်းပါဝင်ပါတယ
်တနင်္လာနေ့မနက် KVOA ရုပ်သံရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာခုတော့သတင်းကြေကျုပ်ကိုပြောပြပါဦးမယ်ဒုက္ခတွေ့နေကြတဲ့ပါလက်စတိုင်းပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေထိုးပြနိုင်ဖို့အတွက်ဂါဇာကမ်းမြောင်ဒေသမှာယာယီစိတ်ကားတစ်ခုတည်ဆောက်ရေးအတွက်အမေရိကစစ်သည်မော်ဒစင်ဟာမြေရဲပင်လယ်ဒေသကိုထွက်ခွာသွားခဲ့ပါပြီ။ဒါပေမဲ့ဒီစိတ်ကားတည်ဆောက်ရေးလုပ်ငန်းကကူညီရေးလုပ်ငန်းတွေလုပ်နိုင်ဖို့နှစ်လလောက်အထိကြာနိုင်ချေရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီယာယီစိတ်ကားကနေအစားအစာနဲ့ဆေးဝါးကူညီတွေဖြန့်ဝေမှာဖြစ်ပြီးအဲဒီမှာတော့အကူအညီတွေတဲ့လက်နက်တွေပါမပါဆိုတာကိုအစ္စရေးစစ်တပ်ကစစ်ဆေးအုံမှဖြစ်ပါတယ်။ဂါဇာမှာဟားမတ်တို့အာဏာရလာပြီး2009ခုနှစ်ကတည်းကဂါဇာကမ်းရိုးတန်းတစ်ချောင်းအစ္စရေးကရေတပ်နဲ့ပိတ်ထားခဲ့ပြီးဂါဇာမှာစိတ်ကမ်းလည်းမရှိတဲ့အတွက်ယာယီစိတ်ကမ်းတစ်ခုစောက်ဖို့လိုအပ်နေတာပါ။ယူကရိန်းအနေနဲ့အလံပြူပြဖို့တတိအင်အားရှိရမယ်ဆိုပြီးရုရှားနဲ့စစ်ဆန်ညီနိုင်ဖို့ပုံရဟန်းမင်းကြီးကဖရန်စစ်ကမှတ်ချက်ပေးခဲ့တဲ့အပေါ်မှာယူကရိန်းဘက်ကတုတ်ပြန်ဝေဖန်လိုက်ပါတယ်။ယူကရိန်းအလန်ဒိုဟာအဝါရောင်နဲ့အပြာရောင်ဖြစ်ပြီးဒီအလန်နဲ့ပဲရှင်သန်မယ်တည်ဆုံမယ်အောင်ပွဲရယူမယ်ယူကရိန်းမှာတခြားအလန်လွှင့်စရာမရှိဘူးလို့ယူကရိန်းနိုင်ငံရေးဝန်ကြီးဒီမီထရိုကူလီဘာကလူမှုကွန်ရက်ပေါ်မှာတုံ့ပြန်ခဲ့ပြီးဘယ်တော့မှလက်နက်ချမှာမဟုတ်ဘူးလို့ကြုံဝါခဲ့တာပါပုံရမင်းကြီးအနေနဲ့ကောင်းမွန်တဲ့ဘက်မှာရတည်ပြီးစိတ်ဆက်ညှိနှိုင်းရေးလို့ခေါ်တဲ့တခြားတစ်ဖက်မှာမရဖို့လဲယူကရိန်းနိုင်ငံရေးဝန်ကြီးကတိုက်တွန်းရေးသားထားပါတယ်ဖြူရုပ်တရဲ့မနေ့ပိုင်းအစီအစဉ်တွေကတော့တလောက်ပါပဲခင်ဗျာဒီနေ့တနင်္လာမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်အောင်ပါ အခုအစည်းအဝေးရေဒီယိုကလည်းမနေ့6နာရီကနေ9နာရီထိလိုင်းနှုန်းပြီးတဲ့30နှစ်40လိုင်းနာမီတာ190ပြင် VOE ရဲ့ Facebook နဲ့ YouTube Seminar တွေကလည်းဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကြင်ကြမ်းမှရှင်လန်းကြပါစေ။ VOE ကိုနားထောင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်တော်တမောင်သန်းပါ။